Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဇူလိုင်လ30ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားပါပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါအိန္ဒိယသမုဒ္ဒရာထဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာတွေ့ရတဲ့လေယာဉ်အပြည့်အစီပိုက်စားတချို့ဟာမိနစ်တုံးကပျောက်သွားတဲ့မလေးရှားလေယာဉ်ကအစိပ်ပိုက်ဟုတ်မဟုတ်စုံစမ်းနေကြပါတယ်။တခါတစ်ခုံးမှုနဲ့မကြခင်ကပဲနှစ်ရှည်ထောင်နဲ့ချမှတ်ခံရတဲ့တရုတ်နိုင်ငံသား150ကျော်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာအစိုးရကဒီနေ့လွှင့်ချင်းချမ်းသာခွင့်ပေးလိုက်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတန်မှန်အဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီကတော့ဒီနေ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကောင်းထက်နဲ့အထူးပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သမရဲလူငင်းချမ်းသာခွင့်အမေရတိခိုးထုတ်မှုနဲ့ထောင်နှံတသက်ကြောင့်နေတဲ့တရုတ်နိုင်ငံသားတွေကိုလည်းပြန်လှုပ်ပေးလိုက်ပါတယ်
။အဲတရုတ်နိုင်ငံသား155ဦးစလုံးပါတယ်။နောက်ကသူတို့ဆက်နိုင်ခွဲလောက်မှဒီလာဝကနေတာအီးတွေနဲ့
အချင်းကြတရုတ်နိုင်ငံသားတွေရဲ့ရှေ့နေကပြောသွားတာပါဒီအကြောင်းနဲ့ဒူးထူးကြတဲ့မိုးလေဝသအခြေအနေကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့နောက်ပိုင်းမှာပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းနားဆင်ရပါမယ်။ဒီစီစဉ်နေမတိုင်ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကကြေညာပါမယ
်။အိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့ခဲ့တဲ့လေယာဉ်အပြည့်အစီပိုင်စားတချို့ဟာပြီးခဲ့တဲ့2014ခုနှစ်ကမတ်လတုန်းကပဟေလိဆက်ဆံပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 လေယာဉ်ကအစိပ်ပိုင်တချို့လားဆိုတာအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေကြိုးစားနေကြပါတယ်။ကမန်းကြီး2မီတာလောက်ရှည်တဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပျက်စီးပိုင်းစားတစ်ခုကိုမာဒါဂတ်စကာနိုင်ငံအနီး reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့ကတွေ့ရှိခဲ့ရတာပါ။အဲ့ဒီနေရာဟာ Boring 777မလေးရှားခီးသည်တင်လေယာဉ်နဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်သွားတဲ့နေရာကနေကီလိုမီတာ3500အကွာမှာရှိပါတယ်။အခုတွေ့ရှိရတဲ့အပိုင်းအစကိုပြင်သစ်လေကြောင်းဆိုင်ရာအရာရှိတွေကစစ်ဆေးနေပြီးတော့ဒါဟာပျောက်ဆုံးလေယာဉ်ကအပိုင်းအစတစ်ခုဖြစ်တယ်ဆိုတာပြောနိုင်ဖို့တိတ်ကိုစောလွန်းသေးတယ်လို့ဆိုပါတယ်။တကယ်လို့ပျောက်ဆုံးလေယာဉ်ကအစိပ်ပိုင်းသားဖြစ်ခဲ့တာသိကြမယ်ဆိုရင်တော့ဒါဟာခေတ်သစ်လေကြောင်းတော်လာမှုတမိုင်းမှာအထူးခြားဆုံးပဟေလိဖြစ်နေရတဲ့မလေးရှားလေယာဉ်ပြန်လည်ရှာတွေ့ဖို့မှာအဓိကအခြေလန့်တစ်ရပ်ဖြစ်သွားနိုင်ပါတယ်။အခုတွေ့ရတဲ့လေယာဉ်အပြည့်အစီပိုင်းစားကိုတော့ reunion ကျွန်းပေါ်မှာတန့်ရှင်းလုပ်နေကြတဲ့အလုပ်သမားတွေကရှာတွေ့ခဲ့ပြီးတော့ဒါကိုဓာတ်ပုံရယူပြီးပြည့်သစ်လေကြောင်းလိုင်းဆိုင်ရာကျွမ်းကျင်သူ Xavier Del Titelman စီကိုပို့ပေးခဲ့တာပါ။ Titelman ကတော့ဒီလေယာဉ်အပြည့်အစီဟာBoring 777လေယာဉ်ကဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်း VOA ကိုပြောပါရရှင်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း159ဦးတည်ဆုံသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကော့မန်မွန်ကိုဒီကနေ့အစောပိုင်းကပဲကွန်မြင်လိုက်ပါရတယ်။သူ့ရဲ့နောက်ဆုံးအဆက်လွန်ငင်းခွဲတောင်းခံမှုကိုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ရီပိုင်းကျမှာပဲအသက်53နှစ်အရွယ်မန်မွန်ကိုရဲအဆောက်အအုံတင်းတင်းကြပ်ကြပ်ချထားတဲ့နန်ပူဝါမြို့မှာပဲကြိုပေးကွန်မြင်လိုက်တာဖြစ်ပါတယ်။ဘွန်ဘေးစတော့ရှယ်ယာဈေးကွက် Air India လေကြောင်းကုမ္ပဏီယုံခန်းတွေ Honda တွေရုပ်ရှင်ယုံတွေအပါအဝင်မွန်ဘိုင်းမြို့ကနေရာနံပြားမှာဘုံခွဲတိုက်ခိုက်ဖို့ကြံစီမှုငွေကြေးထောက်ပံ့ပေးမှုတွေနဲ့သူ့ကို2009ခုနှစ်တုန်းကပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေအတွက်တခြားလူ10ဦးကိုလည်းသေဒဏ်ပေးခဲ့ပြီးနောက်ပိုင်းမှာတော့တသက်တကြုံပြစ်ဒဏ်အဖြစ်ပြောင်းလဲချမှတ်ခဲ့ပါတယ်တိုက်ခိုက်မှုတွေအတွက်စီစဉ်ညွှန်ကြားသူအဖြစ်ဆော့ဆွဲခံရတဲ့မေမွန်ရဲ့အကူကြီးတိုက်ကားမေမွန်နဲ့ဂိုင်းခေါင်းဆောင်ဒါဝုဒ်အစ္စရာဟင်ကတော့လොမြောက်နေဆဲဖြစ်ပါတယ်။လူခွင့်ရေးအဖွဲ့ Amnesty International ကတော့အိန္ဒိယနိုင်ငံရဲ့အခုလိုတည်တံချမှတ်မှုအပေါ်ဝင်ဖန်လိုက်ပြီးခုလိုစီရင်တဲ့အတွက် 1993 မွန်ဘိုင်းဘုံခွဲမှုမှာတရားမျှတအောင်ဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံဆိုင်ရာ Amnesty International ဦးကြီးကအကပါတယောက်ကပြောပါတယ်။
တရားမဝင်တစ်ခိုးထုတ်မှုနဲ့မကြခင်တုန်းကပဲထောင်နဲ့နှစ်ရှည်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ယောက်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာအစိုးရကဒီကနေ့ပဲပြန်လွှတ်ပေးလိုက်ပါတယ်။ဒီနေ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံခြားသားအကျဉ်းသား210ပါဝင်ပြီးဒီထဲမှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်တယ်လို့တရုတ်အစိုးရအစိုးရအရာရှိတဦးပြောဆိုတာကိုတရုတ်အစိုးရပိုင်စင်ဝါသတင်းဌာနကဖော်ပြပါတယ်။နိုင်ငံချစ်ချစ်ရင်းနှီးမှုနဲ့အတူမိဖက်ဆက်ဆံရေးထားရှိနိုင်ဖို့နဲ့လူမှုရေးရှုထောင့်တို့ကနေအခုလိုမျိုးပြန်လွှတ်ပေးလိုက်တာလို့ရှင်းပြရပြီးအခုပြန်လွှတ်လာတဲ့တရုတ်နိုင်ငံသားတွေကိုတော့ဒီကနေ့ကြာသပတေးနေ့ကစပြီးနေရက်ကိုပြန်ဖို့မှဖြစ်တယ်လို့လည်းတရုတ်သတင်းမှာဖော်ပြထားပါတယ်။မြန်မာပြည်ညာရေးဝန်ကြီးဌာနကတော့လူသားချင်းစောင့်နေထောက်ထားတဲ့အနေနဲ့နောက်အမျိုးသားပြန်လည်စည်းလုံးညီညွတ်ရေးနိုင်ငံရေးလုပ်ငန်းစဉ်တွေမှာအလုံးပါဝင်ခွင့်ရရှိစေရေးလို့အတွက်အကျဉ်းသား6966ယောက်ကိုဒီကနေ့လူငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းထုတ်ပြန်ထားပါတယ်။အခုပြန်လွှတ်လာတဲ့သူတွေထဲမှာ ဘိုင်မွန်းတဲ့နေချာနယ်ကအယ်ဒီတာနဲ့သတင်းတောက်9ဦးနဲ့အတူနိုင်ငံရေးအကျဉ်းသားတရားစင်နှိပါပါဝင်တယ်လို့ဘိုးမှုချုပ်ဟောင်းတန်းထွန်းအပါဝင်ထောက်လိုက်ရေးအရာရှိဟောင်းတချို့လည်းပြန်လွတ်လာတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကပြောပါရယ်အခုပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေကတော့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်ဒေသမှာတရားမဝင်တစ်ခိုးထုတ်လုပ်မှုတွေနဲ့ဖမ်းဆီးခံခဲ့ရပြီးဒီလတည်းမှာပဲထောင်နဲ့ဆယ်နှစ်ကနေအနှစ်20အထိနှစ်ရှည်ချမှတ်ခံခဲ့ကြသူတွေဖြစ်ပါတယ်ဒီလိုမျိုးနှစ်ရှည်ထောင်နဲ့တွေချမှတ်ခဲ့တဲ့အပေါ်မှာတရုတ်အစိုးရကလည်းပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကုသလအဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျန်မဲခေါင်ဒုက္ခသည်စခန်းကိုဒီကနေ့သွားရောက်ခဲ့ပါတယ်။ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်သိမ်းခံရတဲ့ဥဘရန်ရှောင်းမိသားစုဝင်တို့နဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒီနောက်ညနေပိုင်းမှာတော့မြစ်ကြီးနားမြို့ပေါ်မှာပဲကချင်အရက်ဖက်ဖွဲ့စည်းကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ပြန်ကြရင်တော့ကချင်ပြည်နယ်အစိုးရဝန်ကြီးချုပ်နဲ့တွေ့ဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။မနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေကိုတွားဖို့စီစဉ်ထားခဲ့ပေမဲ့ရာသီဥတုဆိုးဝါးပြီးလေရင်မစင်းနိုင်တာကြောင့်မတွားရောက်နိုင်ခဲ့ဘူးလို့သိရပါတယ်။မြန်မာနိုင်ငံရဲ့ဒုက္ခသည်တွေအရေးကိစ္စနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုကိစ္စရပ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေကိုဆွေးနွေးမေးမြန်းဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်တယ်လို့ဒီခီးစဉ်နဲ့ပတ်သက်လို့သူ့ရဲ့ထုတ်ပြန်ချက်နဲ့မှာဖော်ပြထားပါတယ်။အင်ဂျလီနာဂျိုလီဟာရခိုင်ကထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေစီကိုလာရောက်ခဲ့ပူပြီးအခုဒီချိန်လာရောက်ချင်းကတော့မြန်မာနိုင်ငံအတွင်းကိုတရားဝင်ပထမဦးဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။မနေ့တုန်းကတော့မြန်မာသမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့နေပြည်တော်မှာတရားစီတွေ့ဆုံခဲ့ပါတယ်။မြန်မာပြည်မှာလာရောက်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ပုတ်ကူရေးဖိတ်ကြားမှုရပြီးတဲ့နောက်အခုအခီးစဉ်ဖြစ်လာတယ်လို့လည်းဂျူလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်အမေရိကန်တန်ရဲ့ကြာတာရီနေ့ညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်တာလီဘန်ကောင်းဆောင်မူလာအိုမာတိုက်ဆုံသွားပြီဆိုတာကိုတာလီဘန်အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်အတည်ပြုပါတယ်အစ္စလာမစ်လှုပ်ရှားမှုအဖွဲ့တာလီဘန်ရဲ့ပြောခွင့်ရသူဇာဘီဟူလာမူဂျာဟစ်ကအိုမာဟာဖျားနာပြီးတော့တိုက်ဆုံသွားတယ်လို့ VOA ကိုပေးပို့တဲ့ပက်စတိုဘာသာနဲ့ဒီကြေညာချက်ထဲမှာဖော်ပြထားပေမဲ့လို့အသေးစိတ်ကိုရှင်းလင်းတာတော့မရှိပါဘူးအိုမာပဲချိန်တုန်းကတိုက်ဆုံခဲ့တာလဲဆိုတာကိုသူကမပြောဘဲအိုမာရဲ့ကျမ်းမာရေးဟာလွန်ခဲ့တဲ့15ရက်အတွင်းမှာဆိုးဝါးခဲ့တယ်လို့သာဖော်ပြထားပါတယ်ဒီလိုမျိုးပြောဆိုမှုဟာဒီပါကစ္စတန်နိုင်ငံကစစ်ရုံတစ်ခုမှာလွန်ခဲ့တဲ့နှစ်နှစ်တုန်းကအိုမာတိုက်ဆုံသွားခဲ့တယ်လို့အာဖဂန်အစိုးရကဒီမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ထားတာနဲ့ကတော့ကွဲပြားနေတာပါတာလီဘန်အဖွဲ့ကတော့အိုမာဟာဒီအာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံကဒီညွတ်ပေါင်းအဖွဲ့တွေဆုတ်ခွာသွားခဲ့တဲ့ဒီ2001ခုနှစ်ကစပြီးတော့အာဖဂန်နစ္စတန်နိုင်ငံတွေကနေပြီးတော့ထွက်ခွာခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်ဒီတော့တွင်မှာပဲဒီအာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်တွေရဲ့တောင်းဆိုချက်နဲ့အာဖဂန်ညီညွတ်ရေးဆွေးနွေးမှုတွေကိုရက်ရွှေ့ဆိုင်လိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရယ်။တာလီဘန်ခေါင်းဆောင်ဒီမူလာအိုမာကွယ်လွန်သွားပြီဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုမျိုးရက်ရွှေ့ဆိုင်လိုက်တာပါ။ဒီလိုမျိုးရွှေ့ဆိုင်လိုက်တဲ့အကြောင်းကိုပါကစ္စတန်နိုင်ငံသားရဲ့ရုံးကကြေညာချက်ထုတ်ပြန်တဲ့တစ်ချိန်တည်းမှာပဲဒီညီငယ်ရေးလုပ်ငန်းစဉ်တွေမှာတာလီဘန်ခေါင်းဆောင်တွေဆက်လက်ပါဝင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်ရှင်။
အီရန်နဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲဖော်မဲ့နိုင်ငံတကာစစ်ဆေးရေးအဖွဲ့နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုရရှိဖို့အမေရိကန်လော့တော်မတ်တွေဟာထိတ်တန့်အစိုးရအဖွဲ့ရရှိတွေကိုဖိအားပေးနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်နာရေးဝန်ကြီးဂျေကော့ဘ်လူးအပါအဝင်ထိတ်တန့်အစိုးရရရှိတချို့ကိုနျူကလ িয়ার သဘောတူညီချက်အရအီရန်ပေါ်ပိတ်ဆို့အရေးယူမှုတွေရှော့ပေါ်ပေးပြီးရရှိလာမဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့မနေ့ကလော့တော်မှာမေးခွန်းထုတ်ခဲ့ကြတာပါ။စနေမှာလာတဲ့လော့တော်ထဲမှာမဲခွဲဆုံးဖြတ်တဲ့အချိန်ကြာရင် Republican အများစုဦးဆောင်တဲ့ Congress လော့တော်ကဒီသဘောတူညီချက်ကိုကန့်ကွက်ကြမဲ့ပုံရှိပါတယ်။ဒါပေမဲ့လော့တော်ကဒီလိုလောက်ခဲ့မဲ့ဆိုရင်ဒါကို veto အာဏာသုံးပယ်ချမယ်လို့ပြောထားတဲ့သမ္မတဥဘာမားရဲ့ကန့်ကွက်မှုကိုကြုံလွန်နိုင်မလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ဥရောပနိုင်ငံကနေဥရောပဒေသကနေတဆင့် Britain နိုင်ငံတွေကိုဝင်ရောက်ဖို့ကြိုးစားကြတဲ့ရွှေ့ပြောင်းဝင်ရောက်သူတို့ဟာပြည်သက်နိုင်ငံခါလီမျိုးကယူရိုဥမင်လိုင်ကောင်းကိုဖျက်ပြီးတော့ဝင်ရောက်ဖို့ထပ်မံကြိုးစားခဲ့ကြပါတယ်။ဒီဥမင်လိုင်ကအဝင်ကိန်းနဲ့မလန်းမကန်းမှာရွှေ့ပြောင်းဝင်ရောက်သူတစုကိုဒီကနေ့မှပဲထပ်မံတွေ့ရတာပါ။ဗိုလ်ထုနှင့်အစောပိုင်းတုန်းကလည်းပြည်သက်နိုင်ငံမြောက်ပိုင်းခါလီစစ်ကမ်းမျိုးကနေအင်္ဂလန်ကိုသွားအခုလိုမျိုးသွားလာနေကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကတဦးထက်မနည်းကုန်တင်ရင်နဲ့တိုက်မိပြီးတော့တည်ဆုံခဲ့ရပါသေးတယ်။ဒီနေ့အစောပိုင်းကစလို့ဥရောပတိုက်ကိုဖျက်ပြီးဗြိတိန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူ3,800ကျော်ကိုဟန်တာခဲ့ရတယ်လို့ပြည်သက်နဲ့အင်္ဂလန်ကြားဆက်ဆက်ပေးထားတဲ့ဥမင်လိုင်ကောင်ကိုတာဝန်ယူလက်ပတ်နေတဲ့ Eurotunnel ကုမ္ပဏီကပြောပါရယ်။ ပုံမကောင်းမှုနဲ့ဘဝတစ်ခုတိဆောက်နိုင်မှုမျှော်လင့်ချက်နဲ့မြေထဲပြည်နယ်ကိုဖျက်ပြီးဥရောပဒေသကိုဝင်ရောက်ကြတဲ့ဒုက္ခသည်တွေကိုဗြိတိန်အစိုးရအနေနဲ့အချိုးကျတာဝန်ယူပြီးတော့နိုင်ငံအထွန်းမှာအခြေချနေထိုင်ခွင့်ပေးဖို့ဥရောပခေါင်းဆောင်တွေကတိုက်တွန်းပြောဆိုနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်ကတော့ပြင်းပြင်းထန်ထန်ကန့်ကွက်ထားပါရဲ့ရှင်
2026ဘရာဇီးနိုင်ငံမှာကျင်းပမယ့်အိုလံပစ်ပွဲတွေမှာရေထဲကစားရတဲ့အကစားပြိုင်ပွဲတွေအတွင်းပါဝင်ရှင်ပြိုင်မဲ့သူတွေအတွက်ပြိုင်ပွဲကျင်းပရာရေတွေထဲမှာဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးမွားတွေအရင်များနေတာကြောင့်ယောဂအန္တရာယ်ရှိတယ်လို့ရေရည်သွေးဆက်ဆီးသူတွေကပြောသားပါတယ်ခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုကောင်းထက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသား6966ဦးကိုနိုင်ငံတော်အကျဉ်းထောင်တွေကနေဒီကနေ့ပြန်လွှတ်ပေးတဲ့အထက်မှာကချင်ပြည်နယ်မှာတစ်ခိုးထုတ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းထောင်တန်းတသက်တကျွန်းအကြခံရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်။ဒါအပြင်2004ခုနှစ်ကတည်းကအကျဉ်းချနေတဲ့တပ်မတော်ထောက်လှမ်းရေးတို့အပါအဝင်နိုင်ငံရေးအကျဉ်းသားတို့နဲ့ဗိုင်းမွန်းတက်နေကြတဲ့သတင်းသမား5ဦးလည်းပါဝင်ပါတယ်။အကျဉ်းသားတွေလွတ်မြောက်လာတဲ့အခြေအနေအကြောင်းစုံကိုတော့ VOA သတင်းနောက်ကိုစီသူကတင်ပြပါမယ်။
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ကကြီးနဲ့အညီအကျဉ်းထောင်တွေမှာထိုက်တဲ့နယ်ပြစ်ထန်ကြခံပြီးဖြစ်တဲ့အပြင်အကျဉ်းကြစင်မှာစီကံကောင်းမွန်တဲ့အကျဉ်းသားအကျဉ်းသူ6966ဦးကိုဒီကနေ့ဇူလိုင်လ30ရက်နေ့မှာနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့နိုင်ငံတော်ဝန်အကျဉ်းထောင်တွေကနေပြီးတော့ပြန်လွှတ်ပေးခဲ့တာပါလူမြောက်လာတဲ့အကျဉ်းသားတွေပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ22ရက်နေ့ကမှကချင်ပြည်နယ်အတွင်းတစ်ခိုးထုံမှုနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ခဲ့ပါတယ်မြကြီးနာအကျဉ်းထောင်မှာပြစ်ဒဏ်ကြခံရတဲ့အချိန်10ရက်အကြာမှာသမ္မတရဲ့လူငင်းချမ်းသာခွင့်နဲ့လူမြောက်လာတာဖြစ်တယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့တရုတ်နိုင်ငံသားတွေရဲ့ရှေ့နေဦးခင်မောင်ကအခုလိုပြောပါတယ
်အဲတရုတ်နိုင်ငံသား155ဦးစလုံးပါတယ်နောက်ကသူတို့ဆက်နိုင်ခွဲတော့မှဒီလာဝကကနေတာအီးတွေနဲ့ဦးစီးပြီးတော့ထုတ်သွားပါပြီနိုင်ငံရဲ့နေဆက်ကိုခေါ်သွားပါပြီအဲတော့လာဝကပါတဲ့ခံရဲတို့ရဲဆောင်ချုပ်တွေပါပါတယ်သူတို့ဟိုမှာကျွန်တော်ထင်တယ်နေဆက်ပြောင်းသွားပို့ပေးမှာပ
ါဒီကနေ့လွှမြောက်လာတဲ့ကျင်းသားတွေတဲ့တရုတ်နိုင်ငံသား155ဦးပါအဝင်နိုင်ငံခြားသားအကျဉ်းသား210ဦးလွမြောက်လာခဲ့တာပါလူငင်းချမ်းသာခွင့်လွမြောက်လာသူတွေလည်း2004ခုနှစ်ကတည်းကအကျဉ်းချခံခဲ့ရတဲ့ထောက်လိုင်းတပ်ဖွဲ့ဝင်တချို့လည်းပါဝင်လာပါတယ်ဒါအပြင်ဗိုင်းမွန်းတက်နေခြံနယ်ကသတင်းသမား5ဦးနောက်ပြီးတော့ပုံမှန်436ပြင်ဆင်ရေးလက်မှတ်ရေးထိုးတောင်းဆိုခဲ့လို့ပြစ်ဒဏ်ကြခံခဲ့ရတဲ့ပုံမှုကြော်စာဝင်းအပါဝင်နိုင်ငံရေးအကျဉ်းသားတချို့လည်းလွမြောက်လာတဲ့အထဲပါဝင်ခဲ့ပါတယ်ဒါပေမဲ့လွမြောက်လာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နှေးပါတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်တွင်မှုကူပိုကြီးကအခုလိုပြောပါတယ်
ကျွန်တော်သိတာကနိုင်ကျင်းတဲ့ကဗိုင်မုံးတက်နေချန်တွေက9ယောက်ပါမယ်။နောက်တမ်ဘလူလေသမားတွေက2ယောက်ပါတယ်ပကောက်ကူထောင်ကလွတ်တာ။နောက်ဦးတောင်းထွန်းရဲ့ဦးမြင့်အောင်ရဲ့ဆိုတာ။နောက်အောင်ကိုလက်ကတည့်ရထောင်ကလွတ်တယ်။နောက်ဟိုဘုံမှုကျော်စားဝင်ရဲ့မန္တလေးထောင်ကလွတ်တယ်။နောက်အင်းစင်ထောင်ကလွတ်တာတင်မောင်ကြီးမင်းစောဦးပိုးပိုးအောင်နောက်ဦးစင်တန်းအဲ့ဒါတော့ဒီနိုင်ကျင်းလို့ကျွန်တော်သတ်မှတ်ထားတဲ့သူတွေက13ယောက်ပေါ့နော်။အဲ့ဒါကျွန်တော်သိတယ်ဒီတံတော်တော်လည်းဟိုဟောင်းနေပါတယ်လို့တော့ကြားတယ်အဲ့တော့ဘုံမှုချုပ်တန်းထုံးတို့ခင်ရွေးရဲ့သမဲဦးကိုတင်ထို့တို့အဲ့ဒါဒီပါတယ်လို့ကြားတယ်တော့ဘုံမှုနေဆိုးတို့ကြည်တော်ဘုံမှုနေဆိုးပြီးတော်လို့တာတော့ခင်းတော်ထောင်းလို့တာတယောက်ပါတယောက်ရှိတယ
်ဒီကနေ့ညနေပိုင်းဆက်သွယ်စုံစမ်းထားတဲ့အချိန်အထိတော့နိုင်ငံရေးအကျဉ်းသား73ဦးလွတ်မြောက်ခဲ့တယ်လို့ကိုဝကြီးကပြောပါတယ်တရုတ်နိုင်ငံသားတွေကိုလွတ်ပေးခဲ့တဲ့အပေါ်မှာတော့
တော့အထူးသဖြင့်တော့ကျွန်တော်တို့ဟိုပြောချင်တာကတကယ်ဒါကြောင့်ကြွန်ကြရတဲ့တရုတ်ကိုနိုင်ငံတွေကသင်္ကန်းစားတွေကိုခိုးထုတ်တဲ့တရုတ်တွေကိုတော့ထောင်ထဲမှာအကြာကြီးမထားဘဲနဲ့ချက်ချင်းလုပေးနိုင်ရဲ့တကယ်ဒီနိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလုပေးဖို့ဘာဖြစ်လို့တွန်းဆုံတွန်းဆုံဖြစ်နေရတာလဲပြီးတော့ဒီလူတွေကိုနိုင်ငံရေးအကျဉ်းသားဖြစ်နေလွတ်ပေးပြီးတော့ဘာဖြစ်လို့မလွတ်ရဲရတာလဲအမှန်တရားကိုရင်ဆိုင်အစိုးရကအမှန်တရားကိုရင်ဆိုင်ဖို့တို့ရယ်ပေါ့
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်အတွင်းရေးမှူးကူဘူကြီးတုံးသက်သွားတာပါပြီးခဲ့တဲ့ဂျွန်လာတုန်းကတရုတ်နိုင်ငံကိုတရားမဝင်နိုင်ငံဖြတ်ကျော်လုပ်လုပ်ကန်မှုနဲ့မြန်မာနိုင်ငံသား205ဦးကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့မှုပါလေ။အခုပြန်လွတ်လာတဲ့တရုတ်နိုင်ငံသား155ဦးကိုဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်မှာတစ်ခိုးထုတ်နေတုန်းဖမ်းမိခဲ့ပြီးတော့အဲ့ဒီတည်းက153ဦးကိုအများနဲ့သက်ဆိုင်တဲ့ပစ္စည်းကာကွယ်ဆောင်ရှောက်ရေးအဥပဒေ3အရထောင်ဒဏ်20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ဇန်နဦးကိုတော့အသက်မပြည့်သေးတာကြောင့်ကလေးငယ်ကျောင်းမှာထောင်ဒဏ်10နှစ်ကြာခံစေဖို့ပြစ်ဒဏ်ချမှတ်ခဲ့တာပါ။အဲ့ဒီကိစ္စပေါ်မှာတရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးတော့အကျဉ်းသားလွှဲပြောင်းပေးဖို့ကိုလည်းတောင်းဆိုခဲ့မှုပါတယ်။
ပြီးခဲ့တဲ့နှစ် 2014 အောက်တိုဘာလတုန်းကလည်းသမရရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားအချင်းသူစုစုပေါင်း 3083 ဦးလွတ်မြောက်ခဲ့ဖူးပါတယ်ခင်ဗျာ
ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါတဆက်တည်းမှာပဲအခုလိုအကျဉ်းသား 9,000 လောက်လွတ်ပေးတယ်ဆိုပေမဲ့နိုင်ငံရေးအကျဉ်းသားတွေထောင်ထဲမှာမလွတ်မြောက်သေးပဲကြံနေသေးဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ပြစ်ဒဏ်တစ်နှစ်ကြာခံပြီးသူတွေကိုလွတ်ပေးတယ်ဆိုပေမဲ့တစ်ခိုးထုတ်မှုနဲ့ထောင်ဒဏ်တစ်သက်ကြာခံရတဲ့တရုတ်နိုင်ငံသား150ကျော်ကတော့ဒီသတင်းပတ်သတင်းတစ်ပတ်အကျော်မှာပဲလူငင်းချမ်းသာခွင့်ရတဲ့ပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်ရန်ကုန်မန္တလေးအကျဉ်းထောင်တွေကပြန်လွတ်လာကြတဲ့ယုံကြည်ချက်အကျဉ်းသားတွေရဲ့ဖွင့်ဟပြောဆိုချက်တွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
သမရရဲ့လူငင်းချမ်းသာခွင့်နဲ့ဒီကနေ့နိုင်ငံတော်ကအကျဉ်းထောင်တွေကနေအကျဉ်းကျနေသူ6966ဦးတို့ထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတရာစင်ကျော်ကျော်ပဲပါဝင်လွတ်မြောက်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးတဲကြွလှုပ်ရှားတာကြောင့်နိုင်ငံတော်အကြီးညိုပြက်စီမှုနဲ့ထောင်ချခံခဲ့ရပြီးဒီကနေ့ပြန်လည်လွတ်မြောက်လာခဲ့သူကိုတင်မောင်ကြီးကတော့ပြန်လွတ်လာတဲ့အပေါ်မှာအခုလိုပြောပါတယ
်။တကယ်စေတနာသူတို့ပါတယ်ဆိုရင်ခုကျွန်တော်တို့ဒီအင်းစိန်ဆောင်ထဲမှာလက်ရှိပြန်ခဲ့တာကျွန်တော်ရဲဘော်ရဲဘက်တွေအားကြီးရှိတယ်။အော်ကျောင်းသားတွေတရားဆိုဒီအရင်လို့ရှိတယ်။ဟာ။နောက်စီဦးနေပိုင်ကျိုးသူတို့ရှိတယ်။နောက်အလုံသမားတွေအားကြီးရှိတယ်။နောက်ကိုတင်ကျော်တို့ကြံခဲ့တယ်။အားကြီးရဲ့။ဟောတကယ်သူတို့စေတနာရှိတယ်ဆိုရင်အစိုးရကလူငင်းပေးတယ်ဆိုရင်လွတ်လွတ်ကင်းကင်းသူတို့ပေးရမှာ။ဟိုကျွန်တော်တို့ပေးတော့မှာ401နဲ့401ကျွန်တော်လက်မှတ်ထိုးခိုင်းတယ်။ကျွန်တော်မထိုးဘူး။ဟာလက်မှတ်မထိုးရင်ကျွန်တော်ပြန်ဖဲမှာဖဲလိုက်ကျွန်တော်ပြောလိုက်ရည်။ပြောမှဆိုရင်ကအစိုးရကစေတနာပါတာမပါဘူးဆိုတာပေါ်လွင်နေတာပဲလေ။ကျွန်တော်အနေနဲ့ကတော့လက်ရှိဒီဆိုရကလွတ်ပေးလိုက်တဲ့ဥစ္စာကတော့ကျွန်တော်ကတော့ကျေးဇူးတော့မတင်ဘူး။ဒါဆိုတော့ကျွန်တော်လွတ်ရကနီးနေတာဟုတ်။ပြည်သူရဲ့အကျိုးကြည့်ပြီးလှုပ်လှုပ်တာတစ်ခုမှမရှိဘူး။လက်ရှိဒီကနေ့လွတ်လာတဲ့ဆေးပါတယ်ကျွန်တော်ကြည့်တာပေါ့။ဒီနေ့အကျဉ်းသားတွေလည်းပါတယ်။ပြည်သူပြစ်ဒဏ်နဲ့ကြားနေတဲ့ပြည်သမားတွေလည်းပါတယ်။နောက်လက်နက်မှုနဲ့ဖမ်းခံထားတဲ့လူတွေပါတယ်။ပိမှုသမားတွေပါတယ်။ဟောကျွန်တော်တကယ်နိုင်ငံရေးစစ်အာဏာတွေဖျောက်မှမပါဘူး။ကျွန်တော်တယောက်ပဲပါတာ။
အကျဉ်းထောင်တွေမှာတနှစ်ကြာခံပြီးနောက်ကျန်ရှိနေသေးတဲ့ပြစ်ဒဏ်ကိုလွတ်ငင်းချမ်းသာခွင့်ပြုတာဖြစ်တယ်လို့ဆိုပြီးအခုအကျဉ်းသားတွေကိုလွတ်လိုက်တာဖြစ်ပေမဲ့လို့တိတ်ခိုးမှုနဲ့နှစ်ရှည်ထောင်ဒဏ်ကြာခံနေရသူတရုတ်နိုင်ငံသား150ကျော်တို့ဟာလည်းပြစ်ဒဏ်ကြာပြီးတော့မကြခင်မှာပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လှုပ်ရှားမှုမှာပါဝင်လက်မှတ်ထိုးမှုနဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နှစ်ချမှတ်ခံခဲ့ရသူဗိုလ်မှူးကျော်စွာဝင်းကတော့မန္တလေးဥပိုလ်ထောင်ထဲမှာမလွတ်မြောက်ဖဲကြန့်ရှိနေသေးတဲ့တွက်ကြွလှုပ်ရှားသူတွေရှိနေသေးတဲ့အကြောင်းပြောပါတယ
်။နိုင်ငံရေးနဲ့ပတ်သက်လို့တော့ကျွန်တော်နဲ့အတူကြောက်မှန်ပါလေ။အခုမှနိုင်ငံရေးအကျဉ်းသားတွေကိုပြောင်းဆိုးရှိတယ်။ပြောင်းပြရတယ်ဒီကတောင်းကြတာဆိုတော့မပါဘူး။ဟိုပြောင်းရမှရှိတယ်။ဒီကလည်းတိတ်ကြတာဆိုတော့မပါဘူးပေါ့နော်။ဟိုကျောင်းသားလေးတွေရှိတယ်။နောက်ဥတော်ဝင်စစ်မင်းဥတော်ဝင်ရှိတယ်။စစ်မင်းဥတော်မှလည်းအမှုမှမကွာလို့ရတယ်မပါဘူးပေါ့နော်။အဲ့တော့နိုင်ငံရေးပတ်သက်လို့ကျွန်တော်တို့အားလုံးကြံနေကြတယ်။အမှုပြရကလည်းကိုတော်အမင်းနဲ့ကိုပေါ်ဆိုအောင်မှုပြီးတယ်။ဒါပေမဲ့သူတို့ကတက်မတ်တဲ့အကျုံးဝင်တဲ့ခါကျတော့ပါမလာခဲ့ဘူး။အဲကျွန်တော်ကတော့တက်မတ်တဲ့အကျုံးဝင်တဲ့အတွက်ပြစ်ပေးလိုက်တယ်လို့။တက်မတ်ချက်ကတော့ဒီနေ့နေတာဒီနေ့လက်ကျန်သဘောမျိုးနဲ့ဆက်တက်မတ်လိုက်တာလား။အော်ကျွန်တော်ခုနကပြောတဲ့ပြည်နိုင်ငံသားတစ်ခုထုတ်တဲ့ဒီလိုဆိုတော့ငိုင်းစက်နာကိုပြလိုက်တာတော့ကျွန်တော်မသိပါဘူး။အဲဒါလို့မပြေးလိုက်တဲ့ဆိုရင်လည်းဒါကကျွန်တော်စိတ်ဆပါတယ်။ကျွန်တော်အနေနဲ့တော့မောက်ခံပါဘူးဟိုအခုလိုမျိုးပြလာခွင့်ကလည်းအဲဒါကဟိုဘုံတော့တဲ့အနေသားရှိတယ်လို့ကျွန်တော်မခံယူပါဘူးခင်ဗျာ
ဒီကနေ့လွတ်လာတဲ့အထက်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်အစိုးရအဖြစ်ပြည်သူတွေတင်မြှောက်တဲ့အကြောင်းရေးသားခဲ့ကြတဲ့ဘိုင်မွန်တန်နီဂျာနဲ့ရဲ့ထုတ်ဝေသူနဲ့သတင်းထောက်၅ဦးတို့ဟာလည်းထောင်နဲ့တနစ်ချော်ကြခံပြီးမှပြန်ပြီးတော့လွတ်လာချပါတယ်ဘိုင်မွန်တန်နီဂျာနဲ့ရဲ့တာဝန်ခံအယ်ဒီတာကိုအောင်တန့်ကတော့ပြန်လွတ်လာပြီမဲ့အသက်မွေးဝမ်းကြောက်အတွက်စိတ်ပူနေရတယ်လို့ပြောပါတယ
်ပြန်လွတ်လာရတဲ့အတွက်တော့ကျွန်တော်ဒီသတင်းသမားတယောက်အနေနဲ့စာနယ်ဇင်းလုပ်ငန်းတွေကျွန်တော်ပြန်လည်လုပ်ခိုင်းဖို့ခွင့်လန်းရရှိလာတယ်ပေါ့ဗျာကျွန်တော်တို့ဒီဘက်ကသတင်းသမားတွေကိုဟိုဒီတရားစွဲနေရတယ်လည်းရှိတယ်။နောက်ဖန်ဆီးချောင်းချခဲ့တာလည်းရှိတယ်။အဲဆိုတဲ့အခါကျတော့ရာမျိုးတွေကတော့ကျွန်တော်တို့ဒီမိုကရေစီနိုင်ငံမှာတော့မဖြစ်ရအောင်ဆုံးပေါ့ဗျာပြောရမယ်ဆိုလို့ရှိရင်ပါလေ။အာကျွန်တော်အမှန်တိုင်းဝင်ခံရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဂျာနယ်တိုက်ကမရှိတော့ဘူးကြာ။ဟုတ်ကဲ့ဒါမရှိတော့ဘူးဆိုတဲ့အခါကျတော့လောလောဆယ်တော်မှကျွန်တော်ဘယ်ဂျာနယ်တိုက်မှလုလို့ရမလဲ။ဘာလုပ်ရမလဲဆိုတာကျွန်တော်လုတ်ချင်တဲ့ဆိုက်ဆန်သားတွေအပြည့်အဝလို့ရှိတာပေါ့နော်။ဘာလုပ်ရမလဲဘာလုပ်ရမလဲဆိုတာမှကျွန်တော်လုံးမကိုဆုံးဖြတ်လို့မရဘူးဆုံးဖြတ်လို့မရသေးရတယ်ဆိုလို့ရှိရင်အဲဒီမှာသွားပြီးတော့
ပြင်ပြောင်းပြောဆိုရမယ်ဆိုတဲ့အနေအထားမရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့ကြိုးစားမှာပေါ့ကျွန်တော်ဒီလုပ်ငန်းနဲ့ပဲကျွန်တော်အသက်မွေးလာတာကျွန်တော်ဆယ်နှစ်ကျော်ပြီလေ
ဒီကနေ့အကျဉ်းသား9000လောက်လွတ်တဲ့အထက်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူ73ဦးပဲလွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်သူတို့ကပြောပါတယ်လက်ရှိမြန်မာအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း120ကျော်ရှိနေသေးပြီးနောက်ထပ်400တို့ဟာလည်းတရားရင်ဆိုင်နေကြရဆဲဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်စူးစီးတင်ပြခဲ့တာပဲဖြစ်ပါတယ်ဒီကနေ့ပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုလှုပ်ရှားခဲ့တဲ့ចောင်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားအများအပြားပါဝင်ခြင်းမရှိဘူးလို့ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကဝေဖန်ထောက်ပြလိုက်ပါတယ်စစ်မှန်တဲ့အမျိုးသားညီညွတ်ရေးကိုအမှန်တကယ်တည်ဆောက်လို့ရဆိုရင်အဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့လိုတယ်လို့လည်း AI အဖွဲ့ကပြောဆိုပါတယ်တစ်ခိုးထုတ်တဲ့တရုတ်နိုင်ငံသားယာနဲ့ချီပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာတရားစီရင်ရေးစနစ်ပေါ်ပြောဆိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ဒီအကြောင်းကိုတော့ကိုအောင်ကတင်ပြထားပါတယ
်ဒီကနေ့ဇူလိုင်လ30ရက်နေ့မှာအချင်းသားပေါင်း9000နီးပါးကိုနိုင်ငံတော်ဝန်ကအချင်းထောင်တွေစီကနေလူငင်းချမ်းသာကွင်းအမိန့်နဲ့ပြန်လွှတ်ပေးလိုက်တာပါအဲ့လိုလွှတ်ပေးလိုက်တဲ့အချင်းသားတွေထဲမှာနိုင်ငံသားတွေအပါအဝင်အရင်ထောက်လှမ်းရေးအရာရှိဟောင်းတွေဘိုင်မွန်တဲ့နေဂျာနေကအယ်ဒီတာနဲ့သတင်းတော်တွေပါဝင်တဲ့နိုင်ငံရေးအချင်းသားတရာဇင်လောက်ပါဝင်ပါတယ်ဒါပေမဲ့အဲ့ဒီထဲမှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုလှုပ်ရှားသူလူငယ်ចောင်းသားတွေမပါဝင်ဘူးလို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hyde ကပြောပါတယ
် Prisoners of conscience in a prisoner amnesty involving
ခုလိုလှုပ်ပေးလိုက်တာဟာကောင်းတဲ့ဖက်ကိုဦးတည်နေတာဖြစ်ပေမဲ့အကျဉ်းထောင်တွေမှာကြံနေသေးတဲ့နိုင်ငံရေးလှုပ်ရှားသူယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေကိုအစိုးရအနေနဲ့ထပ်လွတ်ပေးဖို့လိုအပ်ပါတယ်
ဒါအပြင်လွန်ခဲ့တဲ့နှစ်တွေအတွင်းလူခွင့်ရေးအတွက်ငင်းချစွာတောင်းဆိုလို့ရသူတွေကိုဖမ်းဆီးတာအချင်းစကန်တွေမှာသူတို့အပေါ်မတရားဆက်ဆံတာကိုလည်းတွေ့ရကြောင်းသူကပြောပါတယ်ဥပဒေအရလူခွင့်ရေးလှုပ်ရှားသူတွေအပေါ်နှိမ်နင်းဖို့ခွင့်ပြုထားတယ်ဆိုရင်အခုလိုနိုင်ငံရေးအကျဉ်းသားအနိုင်ငံကိုလွှတ်ပေးလိုက်ပေမဲ့ဘာမှထူးခြားမှုရှိမှာမဟုတ်ဘူးလို့ Laura Hay ကပြောပါတယ်
I think what we've seen is that the Myanmar authorities have a track record
အခုလိုနိုင်ငံရေးအခြေအနေမျိုးမှာအကျဉ်းသားတွေကိုလွှတ်ပေးတာမျိုးဟိုတုန်းကလည်းတွေ့ဖူးပြီးပါပြီတကယ်ဖြစ်စေချင်တာကအစိုးရအနေနဲ့အခုလိုမျိုးအကျဉ်းသားတွေကိုရွေးကောက်ပွဲမတိုင်ခင်မှာလှုပ်ပေးယုံတသက်မဟုတ်ပဲနိုင်ငံတကာကပြောဆိုထားတဲ့အတိုင်းယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေအလုံးကိုလှုပ်ပေးဖို့ပါနောက်တရားရုံးတင်ဆွဲချက်တင်ထားတဲ့အမှုတွေကိုလည်းရုပ်သိမ်းပေးဖို့လိုအပ်ပါတယ
်သမရရဲ့လူငင်းချန်တာကွင်းနဲ့ပြန်လှုပ်ပေးလိုက်တဲ့အကျဉ်းသား6966ဦးထဲမှာမကြခင်ကမှထောင်ဒဏ်တသက်ချမှတ်ထားတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်လူသားချင်းစာနာထောက်ထားပြီးအမျိုးသားပြည်လဲတင့်မြဲရေးနောက်နိုင်ငံတော်သစ်တည်ဆောက်ရေးမှာတစ်ဖက်တစ်လမ်းကပါဝင်နိုင်ဖို့အတွက်အခုလိုလှုပ်ပေးလိုက်တာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပေမဲ့အဲ့လိုလှုပ်ပေးလိုက်တဲ့အထက်မှာနိုင်ငံသားအများပြပါဝင်တဲ့အပေါ်မြန်မာနိုင်ငံရဲ့အခက်အခဲဒေါ်လာကျော်စောကအခုလိုပြောဆိုပါတယ်
အဲ့သူကအဓိကကြောက်တာအဲ့နိုင်ငံရေးသမားတွေပဲကြောက်တာလေဒါကြောင့်မလို့ခင်ဗျလစ်ဘရာကကြောင်းသားလေးတွေလည်းအခုဒီစာမွေးကြီးတာတောင်ပြန်မလွတ်ပါမလွတ်နဲ့ဘာလို့အခုကသတင်းမီဒီယာစိတ်ပြီးတော့ဟိုပွင့်လင်းလာတာကိုနောက်မီဒီယာသမားတွေလည်းစမှတ်ကြည့်တယ်ရေးပြားရယ်ပဲဖြစ်တော့သူတို့ကလည်းဒီမိုကရေစီအရေးခြုံထားတော့ဒါတွေလည်းတစုံတရာဖွင့်ပေးနေရတာဖြစ်တဲ့အခါကျတော့သူတို့ကိုအဲ့လိုတခုခုချီချီခိုက်ခိုက်ပြီးပြောလိုက်ပြုလိုက်မှဆိုးတာပေါ့ဗျာနိုင်ငံရေးသမားကြတော့ပြောမှာပေါ့အခုဟာရာဇဝတ်သားသာကကဲအဲ့တရုတ်တွေလှုပ်ပြလိုက်တော့တရုတ်တွေကကျမတို့ဗမာပြည်နိုင်ငံကြီးဘာလို့မှလဲသူ့နိုင်ငံပြန်ထွက်သွားမှာပေါ့ဘာမှမဟုတ်သူပြုတ်တာမဟုတ်ပဲနာမည်ကောင်းရရင်တက်တက်လုတ်တဲ့အကွက်တည်းပါပဲ
လွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲတရားမဝင်တစ်ခိုးထုတ်တဲ့တရုတ်နိုင်ငံသား150ကျော်ကိုထောင်ဒဏ်တသက်ချမှတ်ထားတဲ့အပေါ်တရုတ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားတာပါဒါပေမဲ့လည်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာပြီးတဲ့နောက်ပိုင်းမှာမြန်မာတရားစီရင်ရေးစနစ်ကိုအစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပူပါတယ်ခင်ဗျာ
ဒီရဲ့ဂျာတာဝရီနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့တတိထားရမယ့်မိုးလေဝသအခြေအနေကိုပြောပြချင်ပါတယ်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းကိုမန်ရဲ့ရိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်တဝမ်းမှာရေလွှမ်းမှုနေသလိုချင်းပြည်နယ်မှာတော့မြေပြိုကျလို့နေအိမ်တွေပျက်စီးရပြီးမကွေးတိုင်းအတွင်းမှာတော့ချောင်းရေတိုက်စားလို့တရားကျတာနဲ့ရေလွှမ်းလို့တင်းရှောင်နေကြတာရှိပါတယ်လက်တော်မြန်မာပြည်တွင်းကရေးပီးဒုက္ခနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့ဘင်္ဂလားပင်လယ်အော်အနောက်မြောက်ဘက်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဟာရခိုင်ပြည်နယ်ချင်းပြည်နယ်နဲ့မကွေးတိုင်းဒေသကြီးတွေမှာရိုက်ခတ်မှုရှိပြီးဒီဒေသတွေမှာရေကြီးမြေပြိုတာတွေဖြစ်ပေါ်နိုင်တယ်လို့လေဆင်နှာမောင်းတိုက်ခိုက်တာတွေလည်းဖြစ်ပေါ်နိုင်တယ်လို့မိုးလေဝသနဲ့ဇရဗေဒညှဉ်းချမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာတော့စစ်တွေမျိုးပေါ်မှာရေလွှမ်းမိုးခဲ့သလိုကြေးရွာအချို့မှာရေတိုက်စားလို့နေအိမ်တွေမျောပါခဲ့ကြောင်းစစ်တွေမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ကပြောပါတယ
်စစ်တွေတဖက်ကအဲ့ဒီကျွန်တော်တို့ကြေးတော်ပိုက်စိတ်ကအဲ့ဒီကဲမားဈေးမှရှိတဲ့အိမ်ရှင်20လောက်ရည်နဲ့မျောပါတော့တဲ့အရှင်နဲ့ဖြစ်တော့ပါတယ်မနေ့ပိုင်းက
နေအိမ်တွေရည်တဲ့မျောပါသွားခဲ့ပေမဲ့လူတွေကိုအချိန်မီနေရာရွှေ့ပြောင်းနိုင်တာကြောင့်အထီးအခိုက်အသေးပြောင်းမရှိကြောင်းနဲ့အဲ့ဒီရွာသားတွေဟာလောလောဆယ်မှာကြီးတော်ရွာမှာဖုန်ကြီးကျောင်းမှာခိုးလုံနေတယ်လို့ပြောပါတယ်မုန်တိုင်းဖြတ်တန်းနိုင်တဲ့လမ်းကြောင်းနဲ့နီးတဲ့မောင်းတော်ဒေသမှာလည်းရေကြီးရေလွှမ်းတာတွေဖြစ်ခဲ့တယ်လို့ရန်ကုန်မြို့ကိုရောက်ရှိနေတဲ့မောင်းတော်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထေဝင်းကပြောပါတယ်
ညာတော့တော်တော်စူးစူးဝါးပြီးတိုက်တယ်ပေါ့နော်မိုးရွာလေကြီးကြီးတယ်ပေါ့နော်ဒီတားဆိုးတဲ့နှစ်ပေါင်း3 4 50တော့ကြီးတဲ့ကြီးပေါ့နော်မရှိဘူးပေါ့နော်တော်တော်ဆက်လာတာမရှိဘူးပေါ့လူတို့ပြောနေတယ်ဒီအပင်လေရောတက်တိုင်လေရောအိမ်ခေါင်းလေရောတော်တော်များများဖြစ်စည်းကုန်ပြီတော့ဒီကတော့ဖုန်းတာဝါတိုင်းတွေပါတော်တော်စူးစူးဝါးဝါးထိခိုက်သွားတယ်နော်သူလည်းဟိုဆက်သွယ်လုပ်လို့မရတာလူထိခိုက်တာတွေတော့ရှိတယ်ရှားတယ်အဲမင်္ဂလာကြီးကျောင်းမှာအုတ်ခင်ဒီတော့လူ၄နာရီအောင်ဖြစ်ပေါ်နေကြတယ်ဒီကျွန်တော်လောင်းတော့စီးရင်ကလူတွေကိုရွှေ့နေတယ်လို့ပဲအဲ့လိုလက်ကြလိုက်တခြားလည်းဟာလူတဦးစားနှစ်ဦးစားလူထိခိုက်ဒီဆုံးတာတွေအဲ့လိုတင်းတွေလည်းရနေတယ်
လောလောဆယ်မှာတော့စစ်တွေမျိုးကိုဖုံးခေါ်ဆိုရတာဟာခက်ခဲမှုတွေရှိနေတယ်လို့မောင်းတော်မျိုးဘက်ကတော့ဖုံးခေါ်ဆိုလို့မရခဲ့ပါဘူးမိုးစလာဌာနဦးစည်းအရာရှိဒေါက်တာတန်းနိုင်ကတော့မုံတိုင်းအရှင်ကြောင့်မောင်းတော်နဲ့စစ်တွေဒေသမှာလေပြင်းတိုက်ခိုက်တဲ့အခြေအနေကိုအခုလိုပြောပါတယ်
အခုကျွန်တော်တို့ကဒီမောင်းတော့ခရိုင်မှာဆိုရင်လေတိုက်တုံးက60မှ80မောင်းတော့ခရိုင်မှာလေဆိုးလေတိုက်တုံးစစ်တွေခရိုင်မှာကျတော့50မှ80ဒီကျွန်တော်တို့ထုတ်ပြန်ကြပါတယ်အခုလောလောဆယ်လည်းခံစားနေရပါတယ်ခင်ဗျာ
မြောက်ဦးမင်းပြကြောက်တော်စတဲ့မြို့နယ်တွေမှာလည်းရေဘေးအန္တရာယ်တွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ချင်းပြည်နယ်ဟာခါမြို့မှာတော့ရေတိုက်စားပြီးမြေပြိုတာကြောင့်နေအချို့ပျက်စီးခဲ့သလိုဟာခါနဲ့တွန်းဆန်မြို့နယ်အတွင်းကအနည်းဆုံးတံတားငါးဆင်းလောက်ပျက်စီးခဲ့ပါတယ်။မကွေးတိုင်းအတွင်းကအခြေအနေကိုတော့မကွေးတိုင်းဒေသကြီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွင်းရင်းမှုဦးနေမျိုးကျော်ကအခုလိုပြောပါတယ
်။အဓိကစိုးရိမ်စရာအကောင်းဆုံးအချက်ကတော့ငဖဲနဲ့ကျွန်တော်တို့ဇကုညင်ကူကြားမှာမိုင်20လောက်အတွင်းမှာရှိတဲ့မန်းချောင်းဝဲရမှာရှိတဲ့အကြီးရွာပေါင်း50ကျော်ပေါ့နော်အနောက်ဇကူးမြို့ပေါ်အနီးရက်ဖက်တွေအနေပိုင်းကြီးရွာတွေရက်လူတွေရက်ွက်တွေတဲကိုလေရေဝင်လာတာဖြစ်တဲ့အတွက်လူတွေကရေလွှတ်ရာကိုတက်နေရတယ်ဒီနေ့ကဆိုရင်ဇကူးမြို့မှာရှိတဲ့ဖောင်နိုင်ရက်ွက်နဲ့မန်းကြီးရက်ွက်ဟာဒီပေါ်ကျွန်တော်တို့ရှစ်ပြောင်းမှုတရားဝင်ထုတ်ပြန်ကြေညာပြီးတော့မှအနီးဆုံးမှာရှိတဲ့ဓမ္မယုံတွေတရက်ဒီမှာရှစ်ပြောင်းပြီးနေထိုင်ရတဲ့အခြေအနေရှိတယ်
အထူးသဖြင့်စေတုတ်တရာမြို့နယ်မုံချောင်းရေလောင်တမန်ရေရှံပြီးရေလွှမ်းမိုးမာကိုဒေသခံတွေစိုးရိမ်နေကြောင်းပြောပါတယ်။ဒီအပိုင်းတွေအတွင်စကိုင်းတိုင်းဒေသကြီးကလေးမြို့မှာတော့ရက်ွက်တော်တော်များများရေလွှမ်းမိုးခဲ့တယ်လို့အိန္ဒိယမြန်မာနယ်စပ်ကုံတွယ်ရေးလမ်းကြောင်းဟာလည်းအသွာအလာရပ်ဆိုင်းနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့စကိုင်းတိုင်းဒေသကြီးကောလင်းနဲ့ကမ်ဘလူမြို့နယ်တွေမှာဆူဆူဝါးဝါးရေလွှမ်းမိုးခဲ့တာကြောင့်နိုင်ငံတော်သမ္မတကိုယ်တိုင်တွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတဲ့
ကူမိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးလို့စာရေးသားနိုင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစနောကြိမ်ည9:00ခွဲရှိပါပြီ VOA ရဲ့ဂျာတာဝရင်းညပဲအစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်ပေးနေတာဖြစ်ပါတယ်အခုဒုတိယနိုင်ရီဝဲအတွင်းကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တွေတင်ဆက်မယ်ပြင်တိုင်းသာသတင်းလွှာအစီအစဉ်မှာတော့
ဒီလိုပေါင်းကျင်းလာတယ်ဆိုတော့မပြိုင်သိမ့်ဘူးပေါ့လေဒါပေမဲ့ဒီမိုကရေစီရဲ့ရတော့
2015ရွေးကောက်ပွဲမှာ NLD ပါတီနဲ့ထိတိုက်ဖြစ်လာမလားဆိုတဲ့တိုင်းသားပါတီတွေရဲ့စိုးရိမ်မှုကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာလက်ရှိရေးကြီးတာနဲ့ပိုဖြစ်လာတဲ့တိုက်ဖိုက်ယောဂအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအခုလိုရေမကြီးခင်ပုံမှန်ကာလမှာလည်းအဖြစ်များတတ်တဲ့တိုက်ဖိုက်ခေါ်ဦးရောင်ငန်းပြယောဂဟာစောစောတည်ပြီးအချိန်မီထိထိရောက်မကုသနိုင်ရင်တည်ဆုံးတဲ့အထိဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်အဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคดร.มิ้วครับကျွန်တော်တို့မြန်မာနိုင်ငံမှာဒီไตไฟလို့ခေါ်တဲ့ဥယောင်ငန်းဖျားယောဂါကဖြစ်တာများလားဆရာကြီ
းတခြားနိုင်ငံတွေဆိုင်များတယ်ကျွန်တော်နိုင်ငံမှာရေမတန်ရှင်းမှုအစားအသောက်မတန်ရှင်းမှုပဲလူတွေရဲ့ရှင်းမှုညော့နေတဲ့အပိုင်းကြီးကြောင်းပါနိုင်ငံလုံးဟာဒီကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သတ်မှတ်ချက်ရဖြစ်များတဲ့နိုင်ငံလို့သတ်မှတ်ထားတယ်မှာပါပါတယ်အဲ့တော့ဒီရေကြီးရေရှမ်းဖြစ်တဲ့တက်ဖိုက်တွေပို့ပေါ်လာတယ်ဒီရေကြီးရေရှမ်းမဖြစ်ခင်လည်းတက်ဖိုက်ယောဂါရှိနေတယ်ဒီဝတ်တော်ပေါ့နိကလေးလူကြီးအကုန်ဖြစ်နေတယ်ပေါ့လူကြီးကတော့ဒီဥရောပငန်းပြားလို့ပြောလို့များအများကြီးကတက်ဆိုက်ဆိုတော့လည်းမသိနေပါဘူး။ဒါကြောင့်လည်းဆိုရင်ရက်ကြကြဖြားတယ်ပေါ့ဗျာ။ရက်ကြီးဖြားတယ်ဆိုလူကြီးကနှစ်ဖြားဖြစ်မလားတက်ဖြားဖြစ်မလားအမေနဲ့ကျွန်တော်တို့ကမေးတတ်တယ်။
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအဖြစ်များတဲ့အတွက်ဖြစ်လာလို့ရှိရင်ဒီစောစောစီးစီးသိနိုင်အောင်လို့ခုနကဒီယောဂလက္ခဏာကိုခွဲခြားနိုင်ဖို့ဘယ်ဟာတွေကိုအဓိကထားပြီးတော့အလုံးစိုက်ဖို့လုပ်မလဲ
။အဓိကကတော့ခုနကတာမန်တပွေးချမ်းတာနဲ့မတူဘော့လေ။ဒါပါလို့ဆိုတပတ်တဲ့ပို့ပြီးတော့စပြီးတော့ဖြားပြီးတော့မကြဘူး။ဒီတကယ်ကကျွန်တော်တို့၄-၅ရက်တစ်ပတ်လောက်နေတတ်ပါပါတယ်ပေါ့အဲ့လိုပုံပဲနဲ့ဒီဖြားဟာရှားရှည်လာပြီးတကယ်နှစ်ပတ်သုံးပတ်တည်းရှင်းပြလာပြီးဆိုတော့ကျွန်တော်ကစဉ်းစားမှာကတက်ဖိုက်ဖြစ်မလားနှစ်ဖြားဖြစ်မလားပေါ့အဲ့တော့အများစုကနှစ်ဖြားဆိုရင်ချမ်းတုံတာလို့ပါလို့တက်ဖိုက်မှာလည်းချမ်းတုံတာရှိခဲ့တာပါပဲအဲ့တော့တက်ဖိုက်ရဲ့လက္ခဏာတွေကနံပါတ်၁ဖြားမယ်ခေါင်းခိုက်မယ်ကိုယ်လက်မကြီးမလားဖြစ်မယ်ပိုက်ကနာလာတွေဝမ်းချုပ်တာတွေပိုက်ကြီးကျနေတာတွေတစ်ခါလေးမှဒီချောင်းဆူတာလည်းရှိနေတာပဲလေအဲ့တချို့ရင်ဘတ်တွေကိုကျွန်တော်ကြည့်ရလို့ရှိရင်အဒီဆက်တောက်ကလေးလည်းမြင်တတ်တယ်။ဒါအောင်လဲသူ့လုံတဝေးများလားလားမေးရတူရှိတယ်ပေါ့နော်။တက်ဆိုင်တွေ့ရတဲ့အချက်ပြောက်တွေကတော့လက်တွေမှာမတွေ့ရပဲနဲ့ရင်ဘတ်တစ်ဝိုက်မှာတွေ့ရတဲ့ဟာမျိုးပေါ့။ဒါလူနာကိုဆန်းကြည့်လိုက်ရင်ကျွန်တော်အသေးလေးနည်းနည်းကြည့်တာ၊ဒီလုံးလေးနည်းနည်းကြည့်တာတွေ့ရနိုင်တယ်ပေါ့။လက်ရင်းအခြေကြီးထွက်ကြရရှိနိုင်တယ်၊မျက်စိရည်ပြီးတော့လက်နည်းအောင်တို့ဟာမျိုးလည်းဖြစ်နိုင်တယ်ပေါ့။ထူးခြားတာကကျွန်တော်အဖျားတက်နေပြီလေ။သူကနှလုံးခုန်တော့ကကြီးပြီးရတယ်ဗျ။တခြားဘယ်အဖျားတွေလဲသူချစ်ဖျားဒီကိတလာရဲ99နဲ့100တက်လာရဆိုရှင်အနည်းဆုံးနှလုံးခုန်တော့30လောက်တက်ရမှာသူကဒီလိုမဟုတ်ဘူးအခါ100နဲ့100လုံးဖြစ်နေတယ်မယ်နှလုံးခုန်80 90အောက်မှာတွေ့ရတယ်အဲ့ဒါလေးတွေကကျွန်တော် perfect ဖြစ်အောင်လည်းဖြစ်တာပေါ့နာလူနာကိုကျွန်တော်တို့ရှာလေးဖွင့်ကြည့်လိုက်မယ်ရှာလေးအလယ်မှာဖြူနေတယ်ဖြူပြပြပေါ့နော်အဲ့ဒါဖြူနေတာမျိုးတွေ့ရတယ်ဒီဘက်ကလည်းနီးနေဒါဆိုကျွန်တော် perfect ဖြစ်အောင်လည်းရှိပြီဒါဆိုကျွန်တော်အဖျားကလည်းတစ်ပတ်တည်းကြော်နေပြီတစ်ပတ်တည်းချိန်တက်နေပြီဒီမှာမှလည်းဆက်ပြောက်ပြီးနင်းရတယ်ဆိုရင်တော့ဒါကတက်ဆိုက်ကိုဆွဲလိုက်ပြီးအထူးသဖြင့်ဆရာအောင်ကြည့်ရတာကတော့နှလုံးခုန်ပုံကိုကြည့်လိုက်တယ်နှလုံးခုန်ပုံကမမြန်တော့ဘူးနှေးလာပြီဆိုကျွန်တော်တာမန်ဖေးတွေပြီးနေတယ်လေတုံးရမှုဆိုတော့စပြီးတော့ဒီတပ်ဒုတိယပတ်မှာတွေ့ရတယ်ဆရာကြီးပြောလေအဲ့တော့အဓိကကတော့ဒီလက္ခဏာတွေဟာဒုတိယပတ်မှာကျွန်တော်မထိမ့်သိနိုင်တတိယပတ်မှာတက်ဆိုက်ကဥရောငမ်းရလို့ပြောထားတာဥမအနာလေးပေါက်တယ်ဒီအနာလေးကြီးကထားနေပြီးပေါက်ဆက်သွားပြီးတော့ဒီပေါက်တာပေါ့နော်အဲ့ဒါကအင်တန်လေးကိုအတက်အလဲရန်ချနိုင်တယ်နောက်တစ်ခုကဒီတက်ဆိုက်ပိုးကစိုင်းဥဒန်းကျောင်းလေးကနေပြီးပြီးရောဝင်သွားပြီးဆိုရင်ဘူးစစ်ကျက်တဲ့လက္ခဏာရှိတယ်။အဲကြောင့်တက်ဆိုက်ကျောင်းနှလုံးရောက်နိုင်တယ်၊အဆုတ်ရောက်နိုင်တယ်၊ဒါကရိုးရင်းချင်းပြီးတာရောက်နိုင်တယ်ပေါ့လေ။အဲကြောင့်တက်ဆိုက်ဖြစ်ပြီးဆိုရင်တော့ပေါ့နေလို့မရတော့ဘူး။အဓိကကတော့ဘက်တီးရီးယားကြောင့်ဖြစ်တယ်ဆိုတော့ ့ဒီလိုကအစီအစဉ်ဖြစ်ပြီးတော့ဒီလိုလိုတာပေါ့တစ်ခါကြာတယ်က
အဲ့တော့ဆရာဒီနေရာမှာခုနကဟုတ်ကဲ
့ခင်ဗျာ
ဒီစူးစူးဝါးဝါးပေါ့နော်နောက်ဆက်တွဲအဆင့်တွေမဖြစ်ခင်မှာကုသနိုင်အောင်ပေါ့နော်အဲ့ဒါအရေးကြီးတာပါဆရာနော်ခုနလက္ခဏာတွေသိထားပြီးတော့
မှန်ပါတယ်ကျွန်တော်တပတ်ကြော်ပြီးဆိုတော့ကျွန်တော်တို့တွေးတွေပါဆက်ရအောင်မယ်ဆက်ဆက်လို့ဒီကြာလောက်ပြီးဆိုရင်လက်ဆိုင်ပတ်သက်တဲ့ပရိယူပါစီတွေကိုထိုးစီရောတောက်စီရောကျွန်တော်တင်ရလို့တာပေါ့ဒီခါကလေးကျရင်ကျွန်တော်ပလင်းနဲ့ချိန်ပြီးတော့6နာရီကျတင်ရတာကိုကျွန်တော်ရှိတတ်ပါတယ်ချိန်ုံနဲ့တင်ရနိုင်တယ်ဒီကတတိယအပတ်ထင်မှာတော့ဥပောက်သွားနိုင်တယ်၊ကိုယ်စိတ်တက်နိုင်တယ်၊နှလုံးတွေထိခိုက်နိုင်တယ်၊ဒါကိုကာဝေဖို့တဲ့ဒုတိယအပတ်လမှာဖြစ်ရတာကိုပြောလိုပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီဖြစ်လာတဲ့ချိန်မှာကုသမှုလောက်တာကတော့ဒီဒုတိယအပတ်မှာလက္ခဏာတွေကိုအသေးချာသိပြီးတော့အမြန်လောက်ဖို့လိုတာပါဆရာနော်။တစ်ချိန်တည်းမှာပဲဆရာကြီး။ကာဝေနိုင်တဲ့အနေအထားမျိုးရော
။အများစုကတော့ဒီခုနကကျွန်တော်အစာအနေရှိနေကြတယ်ကုသတာ။ဟိုတက်တက်ယောဂရှိတဲ့လူကဒီမဆင်ဆက်လိုက်တယ်။အဲ့ဒီမဆင်ဆက်နိုင်တဲ့လက်ကမကြံ့ဘူး။ဒီကဒီမဆင်နေလို့အဲ့ဒီမှာတုံးနေတဲ့တဏှာဥစ္စာတုံးနာမျိုးတွေရှိတဲ့ပေါ့အဲ့တော့လက်လက်ဆက်ဆက်ရွက်ဒီစားတော့မှန်တယ်ဒေချာမစီးကြောလိုက်ရင်တက်ဆိုင်ပုံဝင်လာနိုင်တာပေါ့အသိစားတယ်ပေါ့နော်အများစုကခရီးလေးအတုပ်လေးပေါ့ငယ်ငားလေးဒါတွေကတော့တုပ်စားတယ်မကျက်ကျက်ပြင်စားတယ်ဒါတွေကတက်ဆိုင်ဖြစ်စီတဲ့အလားအလာလေးနောက် ice cream ဆိုပြီးတော့ non လို့ရနေပြီးတော့အဲ့ဒီ ice cream ကကျွန်တော်ဆိုတဲ့ immediate တက်ဆိုင်ဖြစ်စီလေးဆိုပြီးကျွန်တော်ပြောကြတာပေါ့နော်အဲ့ကျွန်တော်ကြက်ဥပေးဥပေါ့မကြက်ကြက်စားတယ်ဆိုလို့ရှိရင် perfect ဖြစ်တယ်။နောက်လူတွေအိမ်နေမှာရှိတဲ့အိမ်ညောင်တွေကင်နေဆိုအိမ်ညောင်တွေမှာလည်းဒီ perfect ကိုရှိနိုင်တယ်ပေါ့။အဲ့ဒါကြောင့်ဒါမျိုးကင်တွေကပုဂ္ဂိုလ်အစားတောင်ပတ်တတ်တာကင်လက်ကိုတိချစင်တာဆေးဖို့လိုတယ်။စားတော့တဲ့အစားအစာတွေကလည်းကျွန်တော်ကြက်ပြီးတော့နော်အဲဒီချာကြီးစီးတန့်ကုန်ပြီးတော့စားဖို့လိုတယ်ပေါ့။ဒါ perfect ပူကကိုခန္ဓာထဲမှာကြောက်သွားလို့တစ်ခါကြသေးချင်းချင်းမှာသွားဖုံးနေပြီးတော့အဲ့ဒီသူကစွန့်ထုတ်တဲ့မဆင်ကနေဒီပတ်လုံးတစ်ခါလည်းနောက်လူတွေကူးနေတာမျိုးရှိတယ်။သူကတော့ perfect လက္ခဏာပျောက်သွားပြီပေါ့လေ။ဒါကြောင့်ကျွန်တော်ကဒီလူမဆင်ကိုကျွန်တော်တဏ္ဍာရီအိမ်နာထွက်တိုင်းသတိစင်ပြောင်းထားရမယ်၊သီးကြံဝတ်ထားရမယ်။နောက်ဆုံးကျွန်တော်နောက်ခတ်လူပြက်ကိုတစ်ဖက်မကူးဆက်နိုင်အောင်ကာကွယ်ရပါမယ်ပါလေ
။ဟုတ်ကဲ့ဆရာ။အခုလိုဒီပြင်းထန်တဲ့တိုက်ဖက်ယောဂာနဲ့ပတ်သက်ပြီးတော့ဒီချုပ်တင်သိပြီးတော့ပေါ့နော်လက္ခဏာတွေကိုသတိထားပြီးတော့အမြန်ဒီကုသမှုခံယူတာပြင်အခုလိုကာကွယ်မှုလုပ်နိုင်တာအတွေ့တစုံတရာတော့ဆရာကြီးဒီသိဆုံးမှုအားကိုတော့ကျွန်တော်တို့ short channel နဲ့နေထားရှိရပါဆရာเนาะအရင်နှစ်တင်နေရှင်းလိုက်လို့ရှင်
။ကမ္ဘာကျန်းမာရေးကိုတက်ချတာပေါ့ကမ္ဘာလုံးတက်ဆက်ရောတာခံစားရတာတက်နစ်တက်နစ်ကိုဆက်တန်းအောင်ပြောတယ်အဲ့ထက်ကမသိတော့ပြည်တယ်လို့ပြောတယ်။ကမ္ဘာနိုင်ငံမှာလည်းတက်ဆက်ကိုချိတိပြေတော့မကုလိုက်လို့ပြီးသွားလို့ရှိတယ်ကြီး။တက်ဆက်ကကျွန်တော် social fee ပြီးရင်ပထမအပတ်ဒုတိယအပတ်ထဲမှာကျွန်တော်အသက်ကယ်ပြီးတော့ကျွန်တော်ကုနိုင်နေနေထားမှာရှိတယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုတက်ရောင်ကစီးပွားလေးတောက်လိုက်မတောက်လိုက်တော့အဲ့လိုလုပ်ရင်ဘုံပတ်လေးပတ်မှာအကျန်ရဆိုးရနေတယ်အဲ့လိုနဲ့ကျွန်တော်ပြေပြေပြေပြေရှိပါတယ်ဒါကြောင့်ဖြားပြီးတပတ်လောက်ဆိုရင်တော့ဆရာဝန်တွေဒီချပြပါဒီစစ်တင်တာစစ်ပါစီးပွားလေးကိုပတ်လိုက်အောင်တော့ပါစစ်ဆောင်ကြည့်တာစီးုံတင်လို့ရင်တင်လို့ရပါတယ်တိုက်ဖိုက်တိုင်းကျွန်တော်စီးုံတင်ရမယ်တော့မဟုတ်ဘူးတော့ဒါပေမဲ့၃ပတ်လောက်မှချမ်းကြတော့ဘူးဒီစစ်တဲ့လက္ခဏာရှိပြီဆိုတော့အသက်လူရမယ်နေတာဖြစ်ပြီအဲ့ဒီမတိုင်ရင်လည်းဆီရောက်ဆောင်နေတဲ့ပရိသေဝါဆေးတွေကို effect တွေဆန်းထက်တဲ့ပရိသေဝါဆေးတွေပေါ်နေပါလေ။ပိုတော့ကတော့ကျွန်တော် family call တောက်ကြတာပေါ့လေ။အခုနောက်ပိုင်းဒီလိုမျိုးဆင်းနေ MB clock ဆေးဆေးတွေထိုးသေးတောက်သေးမျိုးစုံပေါ်လာပါတယ်။ဟိုနည်းနည်းလေးရက်တကြတော့တောက်ရတာပေါ့ဗျာ။ဟိုတုတ်ကွေးလို့ကျွန်တော်က၃လေးရက်ပြီးလို့မရတော့ဘူးဒီကတကယ်ပရိသေဝါဆေးကိုထိထိရောက်ရောက်အဲဒါဆိုတစ်ပတ်ဆယ်ရက်တောက်ရမယ်တွေးပြန်ဆေးရမယ်အဲ့လိုဖြစ်ရောက်ကိုရှင်တော့တက်ခိုက်ကြောင်းဒီကတက်တဲ့ဆုံးမှုတွေကျွန်တော်တောက်ပေးနေပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံကပုဂ္ဂလိကလုပ်ငန်းကြီးတွေရဲ့ပွင့်လင်းမြင့်တာမှုကိုတိုင်းတာစစ်ဆေးပြီးမကြခင်ကထုတ်ဝေလိုက်တဲ့ပွင့်သစ္စာအစီရင်ခံစာအကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအချင်းချင်းတင်ပြထားပါတယ်။
မြန်မာပုဂ္ဂလိကလုပ်ငန်းကြီးတွေမှာပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုဘယ်လောက်ရှိတယ်ဆိုတာကိုစစ်ဆေးထားတဲ့စီရင်ခံစာတစ်စောင်မကြာမီကထွက်လာပါတယ်။မြန်မာ Center for Responsible Business MCRB မြန်မာစီးပွားရေးကဏ္ဍတာဝန်ရမှုရှိရေးအထောက်အကူပြုဌာနကထုတ်ဝေတဲ့စာရန်းဖြစ်ပါတယ်။ With this စီမံချက်ဒုတိယအစီရင်ခံစာလို့ခေါ်ပါတယ်။ပထမအစီရင်ခံစာကိုလွန်ခဲ့တဲ့နှစ်ဇူလိုင်လကထုတ်ဝေပါတယ်။အကြီးဆုံးမြန်မာကုမ္ပဏီတရားရဲ့ website ဒီကိုလေ့လာပြီးအကြတိလိုက်စားမှုဖွဲ့စည်းပုံပွင့်လင်းမြင်သာမှုကျန်းမာရေးနဲ့လုံခြုံရေးတာဝန်သိမှုစတာတွေကိုစစ်စစ်ပါတယ်။အပြည်ပြည်ဆိုင်ရာပွင့်လင်းမြင်သာမှုအဖွဲ့ကသုံးတဲ့စံနှုန်းကိုသုံးပြီးစမ်းစစ်ပြီးမှကုမ္ပဏီ60ခုမှသာ website ရှိပါတယ်။ဇွန်လကုန်အထိ website မှာပါတဲ့အချက်အလက်တွေကိုကြည့်ပြီးကုမ္ပဏီတွေကိုအကဲဖြတ်ပါတယ်။အများစုကစေအစွဲရခင်မှာကြီးထွားလာတဲ့ Crony Company တွေဖြစ်ပါတယ်။ အဓိကအားနည်းချက်က website မှမှန်မှန်ဆိုတာကိုမစစ်ဆေးနိုင်တာဖြစ်ပါတယ်ဒီဟာခွက်ကိုဖြစ်စည်းတဲ့အနေနဲ့ Crony Company တွေနဲ့ပတ်သက်တဲ့ရတအဖွဲ့အစည်းတွေရဲ့သုံးသပ်ချက်နဲ့သတင်းမီဒီယာရဲ့ပေါ်ပြချက်တွေကိုနောက်ဆက်တွဲမှာတင်ပြထားပါတယ
်ကုမ္ပဏီကြီးတွေရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုကိုတိုင်းတရာမှာ website ကိုကြည့်ပြီးအမှတ်ပေးစနစ်ကိုသုံးထားပါတယ်သက်ဆိုင်ရာအချက်လက်ကိုဖော်ပြရင်ဖော်ပြသလိုအမှတ်များများရပါတယ်အ ਨੇ စုံအမှတ်က၃ညဖြစ်ပြီးအများဆုံးက၁၀မှတ်ဖြစ်ပါတယ်၉မှတ်ကျော်ရပြီးပထမရသွားသူဟာ SPA ရိုးမောက်ခေါ် SaaS Pawn Associates ဖြစ်ပါတယ် SPA ကုမ္ပဏီဟာမနှစ်ကနဝမအဆင့်ရခဲ့ပြီးဒီနှစ်ပထမရသွားပါတယ်ကမ္ဘာပံအဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC Corporation ကရိုးမောက်ပံကိုငွေထုတ်ချေထားရာရဲ့စင်ကာပူစတော့ဈေးကွက်မှာအဆင့်ဆက်ရှိရောက်နေတာရဲ့စတာတွေကြောင့်လဲ SPA ယူမကုမ္ပဏီဟာနာမည်ရနေပါတယ်ခရိုနီဦးစောစောဦးဆောင်တဲ့ Max မြန်မာဥပိုင်ကုမ္ပဏီကဒုတိယကမ်ဘောဇကုမ္ပဏီအုပ်စုကတတိယရသွားပါတယ
်စစ်အစိုးရကဲမှာကြီးပွားချမ်းသာလာတဲ့ကုမ္ပဏီတွေဟာအာဏာပိုင်တဲ့လီးစက်တဲ့ခရိုနီတွေမှုပြင်းလင်းမြင်သာမှုမရှိဘူးလို့မြင်ကြပါတယ်စစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းဇေကဘာနဲ့အေယာရွှေဝါမှာ website တောင်မရှိပါဘူးပွင့်လင်းမှုစစ်တမ်းကောက်တဲ့ company တရားမှာ39ခုက website မရှိပါဘူးဒီထဲမှာကြောက်မြတ် company အတော်များများပါဝင်ပါတယ် website ကိုဟန်ပြလုပ်ထားတဲ့ crony company လည်းရှိပါတယ်ဥပမာကြောက်စိမ့်နဲ့ပတ်သက်တဲ့အချက်လက်ကို website မှာရှာဝင်ရဘူးလို့ဆိုပါတယ်ကြောက်စိမ့်အများဆုံးလုပ်တဲ့ true company ကမ္ဘောဇားနဲ့ asia wall စတဲ့ crony company ကြီးတွေဟာကြောက်စိမ့်နဲ့ပတ်သက်တဲ့အချက်လက်ကိုလူသိခံနေပုံမရဘူးလို့ဆိုပါတယ်။ပွင့်လင်းမြင်သာမှုမှာဒုတိယရတဲ့ Max မြန်မာဟာလည်းကြောက်စိမ့်လုပ်ငန်းမှာပါဝင်ပါတယ်
။ပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုကိုစမ်းစစ်တဲ့အခါကုမ္ပဏီဝက်ဘ်ဆိုက်ကိုကြည့်အားကိုးလို့မရမှန်းသိတဲ့အတွက်စစ်တမ်းကောက်တဲ့ကုမ္ပဏီတရားနဲ့ပတ်သက်တဲ့အရသာအဖွဲ့အစည်းတွေရဲ့သုံးသပ်ချက်ကိုတောင်းခံခဲ့တယ်လို့ဆိုပါတယ်။ဇွန်လအကုန်အထိဖော်ပြတဲ့မီဒီယာသတင်းတွေကိုလည်းအစိုးရကစားမှပြန်လည်တင်ပြထားပါတယ်။ဒါပေမဲ့ကုမ္ပဏီနဲ့ပြဿနာပေါ်တဲ့အမှုတွေကိုဖြေရှင်းပြီးချင်းရှိမရှိကိုတော့မီဒီယာအများစုကမဖော်ပြပါဘူး။ပန်းလိုင်ကောက်ကွင်းနဲ့အင်အားစီမံကိန်းအတွက်မြေယာဝယ်ယူမှုပြဿနာကိုနှစ်ဖက်ကျဉ်းနှက်အောင်ဖြေရှင်းခဲ့တယ်လို့ SPA ကုမ္ပဏီကရှင်းပြပါတယ်။ငပလီကန်းကြီးကတဲထုပ်ယူမှုပြဿနာမှာ Max မြန်မာကုမ္ပဏီကတဲထုပ်ယူမှုကိုစန့်ကျင်တဲ့ကြေညာချက်ထုတ်ပြန်ပေမဲ့ Asia World ကုမ္ပဏီကတဲထုပ်ယူနေတာကိုဖော်ပြထားပါတယ်။
ပုဂ္ဂလိကလုပ်ငန်းပွင့်လင်းမြင်သာမှုကိုတိုက်တာတဲ့အစီရင်ခံစာမှာဘိမောင်ကိုတစ်ဖြစ်လဲကုမ္ပဏီတွေဖြစ်တဲ့ဥအိုက်ထွန်းရဲ့ရွှေတောင်ကတတ်တမအဆင့်ကလိုက်နေပြီးဥထုမြင့်နိုင်ရဲ့ Asia World ကအဆင့်ဆက်နှစ်ကလိုက်နေတာထူးခြားတယ်လို့ပြောနိုင်ပါတယ်။အများဆုံးရတဲ့အမှတ်10မှတ်မှာရွှေတောင်ကုမ္ပဏီက6မှတ်ခွဲရထားပြီး Asia World ကုမ္ပဏီက2မှတ်ခွဲရထားပါတယ်။နာမည်ကြီးတွေကဖြစ်တဲ့စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ၊ဥအောင်တောင်းဗီဇာစုပိုင် IGE ကုမ္ပဏီ၊ထူးကုမ္ပဏီစတာတို့ရဲ့အမှတ်ဟာ၃ညသာသာဖြစ်ပါတယ်။ဥရွှေမိုင်းရဲ့သာအောင်သက်မိုင်းရဲ့ AR ရွှေဝါကုမ္ပဏီဆိုရင် website တောင်မရှိလို့ဘာလို့နေမှမသိနိုင်ပါဘူး။ပွင့်လင်းမြင်သာမှုကိုတိုင်းတရာမှာအခရီးလိုက်စားမှု၊ဖွဲ့စည်းပုံပြင်လင်းမြင်သာမှု၊ကျန်းမာရေးလုံခြုံရေးပတ်ဝန်းကျင်ရေးတာဝန်သိမှုစမ်းစစ်ပြီးမယ်ကုမ္ပဏီအဥပဒေမှာဓာတ်တွေကိုဖော်ပြဖို့တာဝန်မရှိပါဘူး။ဒါကြောင့်ငွေကြေးနဲ့မဆိုင်တဲ့ဒီလိုအချက်အလက်မျိုးကိုကုမ္ပဏီကြီးတွေကဖော်ပြဖို့ဥပဒေပြည့်တင်တယ်လို့ MCRB မြန်မာ Center for Responsible Business အဖွဲ့ကအစိုးရကိုအကြံပေးထားပါတယ်။အစိုးရကစားရေးတာကိုကုမ္ပဏီရဲ့တာဝန်အဖြစ်အစိုးရကသတ်မှတ်ပြီးမှသာအစိုးရကစားထွက်လာနိုင်ပါတယ်။ဒီလိုအားနည်းခြင်းနဲ့ဟာခွက်တွေရှိပေမဲ့ပွင့်လင်းမြင်သာမှုအစိုးရကစားတုတ်ပြန်နိုင်တာကိုတိုးတက်မှုလို့ခေါ်ရပါလိမ့်မယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပဲဖြစ်ပါတယ်။အခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်။ BNI 1 Road သားတွေကမကြခင်မှာ VN9 1တို့သားတင်ဆက်မဲ့အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့စနေညမှာပဲလို့အကြောင်းအရာဆွေးနွေးကြမှာပါလေ
။ဒီကောက်ွယ်ချင်းကြီးလာနဲ့မြောက်အာဏာရကျန်းခံရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့တူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းတုံ့တက်ဝေဖန်ချက်တွေအတော်များများထွက်လာပါရတယ်။ စစ်စွဲကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲ။အောင်နိုင်ဖို့အတွက်ကဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းကြောင်းနဲ့တို့ရရှိနေကိုကြိုဆိုပါရစေ
။စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတို့ရရှိနေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြားရပါမယ်။ BNI ဝိုင်းတော်သားတွေကထုတ်လွှင့်တာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့တိုင်းမလနဲ့ကန်အဖွဲအတီးတီးကထိတ်ပြီးကောင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်မှာအစိုးရတပ်နဲ့ KIA တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ1000ကျော်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့1990ရွေးကောက်ပွဲဝင်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေလာမယ့်ရွေးကောက်ပွဲမှာချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်လန်သွားမယ့်အခြေအနေတွေအကြောင်းကိုကြားသိရမှာရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအစ်မြင့်ညီနိုင်ရေးကိုစလေအဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့အသီးသီးကထိတ်သီးခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ26ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စလွှတ်တော်အတွင်းအတည်ပြုချက်များကိုရယူရေးကိစ္စအပြင် single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်သက်သေးကိစ္စတွေကိုပြန်လည်ဆွေးနွေးကြတာဖြစ်တယ်လို့ SD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပိုးစင်ကျုံးကပြောပါတယ်ဒါအပြင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးရာမှာတိုင်းရင်းသားလက်နက်ကန်အဖွဲ့16လုံးပါဝင်မှလက်မှတ်ရေးထိုးနိုင်ဖို့နဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အတွင်းကအစိုးရရဲ့ထိုးစစ်ဆင်တိုက်ခိုက်မှုများရပ်တန့်ပေးဖို့အတွက်ညှိညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေအခုလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့ပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်ဆွန်ပရာပွန်ဒေတာမှာဆွေရတပ်ဖွဲ့ဖက်ကဝေဟင်စစ်စင်မှုတွေနဲ့ထိုးစစ်စင်တိုက်ခိုက်မှုတွေဟာပြင်းထန်လာတာကြောင့်မလီယန်ဒေတာတဝိုက်9ရွာကဒေတာခန1000ကျော်တင်းရှောင်နေရပြီးကျောင်းတွေကိုလည်းပိတ်လိုက်ရတယ်လို့သိရပါတယ်စစ်ပေးရှောင်နေရတဲ့မလီယန်လော့မန်ယန်ဖုံအိန်ယန်လော့ကောင်အင်တမ်ဆပ်နဲ့ဂျာရာယန်ခြေရွာသားတွေဟာဂျာရာယန်နဲ့အင်တမ်ဆပ်ခြေရွာမှာခလုံးနေကြတယ်လို့ KIA တပ်မဟာတိအရာရှိတွေကပြောပါတယ်အစိုးရတပ်နဲ့ KIA အမှတ်9တပ်ရင်းတို့အကြားမလီယန်မှာပြီးခဲ့တဲ့စွန်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးတဲ့နောက် KIA ကိုရိတ်ခါဖျက်တောက်တဲ့အနေနဲ့မြစ်ဂျီနာပူတာအိုရေလန်းကိုလည်းစွန်လ29ရက်နေ့ကပိတ်ထားခဲ့ပါတယ်
မိုးတိချန်စွာရွာသွန်းမှုကြောင့်ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ခိုနန်းတဒါကြီးပြိုကျခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ25ရက်ကတဒါပြိုကျမှုကြောင့်ရေထဲမျောပါသွားတဲ့သူတွေအနက်က9ဦးထက်မနည်းဒေဆုံးသွားခဲ့ပြီး9ဦးပျောက်ဆုံးနေသေးတယ်လို့ချောင်းဘေးတစ်လျှောက်ရှိလူနေအိမ်ခြေတချို့လည်းရေစီးနဲ့အတူမျောပါသွားတယ်လို့တီဘောမြို့ခံစိုင်းကျော်ကပြောပါတယ်။
လျှစီစီရေပတိပခတင်းမာနေတဲ့ကရင်လက်နက်ကန်ဖွဲ့တွေအနေနဲ့မိမိပြည်သူနဲ့နိုင်ငံတကာရှေ့မှာအမြဲတမ်းစီလုံးညီညွတ်မှုကိုပြသကြဖို့ကချင်မြို့သားအစည်းအရုံး KNO ကနေစူလိုင်လ28ရက်နေ့မှာမြစ်တာရက်ခံတက်တွန်းခဲ့ပါတယ်။ KNO အနေနဲ့အခုလအတွင်းကရင်ပြည်နယ်မြောက်ပိုင်းကော့ကရိတ်အရှလမ်းမကိုအကြောင်းပြုပြီးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပွားရာကနေတဆင့်ကရင်နယ်ခြားစောင့်တပ်အတွင်ပြောင်း PGF နဲ့ DKPA အပါအဝင်KNU တပ်ဖွဲ့ဝင်တချို့နဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဖြစ်ရပ်အပေါ်ရပ်ဆိုင်ဖို့တိုက်တွန်းခဲ့တာပါကချင်မြို့သားအစည်းအရုံး KNO ကို1999ခုနှစ်မှာစတင်ဖွဲ့ခဲ့တဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်
ကရပြည်နယ်ဒီမော့ဆိုမြို့နယ်ဒေါ်ဖူကျေးရွာနဲ့ဒေါ်လော်ခူကျေးရွာကြားအမတ်ဆက်လေးစစ်ရေးလေးကျင့်ရေးအကြောင်းမှာလက်နက်လေးကျင့်ရေးစစ်ဗျူဟာတင်နန်းပြုလုပ်မဲ့ကိစ္စအပေါ် ရွာသူရွာသားတွေရဲ့တောင်ယာဆိုင်ခင်းသွာလာရေးမှာပိတ်ပင်တားဆီးမှုဖြစ်ပေါ်လာမှာဖြစ်လို့ကန့်ကွက်ကြောင်းဒေသခံတွေကအစီအွေကျင့်ပခဲ့ပါတယ်။ဇူလိုင်လကုန်ပိုင်းမှာဒေါဖုကျေးရွာအုပ်စုဒေါသမကြီးအုပ်စုဒေါကလော်တူကျေးရွာအုပ်စုထီပိုးကလော်အုပ်စုတဘာဝပဝင်းကျင်လေးလာဆောင်ကြည့်ရေးအဖွဲ့၊ကယားပြည်နယ်ငင်းချမ်းရေးလေးလာဆောင်ကြည့်ရေးကွန်ရက်အဖွဲ့နဲ့ KNPP တို့ကနေဆွေးနွေးခဲ့ကြတာပါ။အပြစ်ခတ်ရစေးရေးနဲ့ငင်းချမ်းရေးတည်ဆောက်နေတဲ့ကာလမှာဒီလိုစီရေးလေးကျင်တာကိုကန့်ကွက်ကြောင်းဒေသခံတွေအနေနဲ့ဆန္ဒဖော်ထုတ်မှုတွေလုပ်သွားမယ်လို့ထီပိုးကလိုချေးရွာအုပ်စုမှဦးငားရဲကပြောပါတယ်
။ရခိုင်ပြည်နယ်တန်တွဲမြို့နယ်တံပြာချေးရွာသားဦးနိုင်ကျွဲရဲ့ခြံထဲမှာတွေ့ရှိတဲ့ရှေးဟောင်းရခိုင်ရှစ်တင်းကားသုံးပြားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကလည်းအပ်ပြီးဖြစ်ပါတယ်။စူလိုင်လာတတိယအပတ်ကတွေ့ရှိခဲ့တဲ့ရှေးဟောင်းရခိုင်ရှစ်တင်းကားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကလည်းအပ်ပြီးနောင်လာနောက်တားတွေကြီးစုနိုင်ဖို့ရခိုင်ပြည်နယ်အတွင်းမှာပဲပြတာထားမှာဖြစ်တယ်လို့တန်တွဲမြို့ခံတွေကပြောပါတယ်။ဒီပစ္စည်းတွေဟာတွာရဝတီခေါ်တန်တွဲနယ်ရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်ဖြစ်ပြီးရခိုင်ပြည်နယ်ကနေတခြားနေရာဒေသကိုရွှေ့ပြောင်းတာမျိုးဖျောက်ဖျက်တာမျိုးတွေမလုပ်ဖို့အရေးကြီးတယ်လို့ရှေးဟောင်းသူတေတီအရှင်ကောတန်လာကဝေတီကမိန့်ကြားပါတယ်
တဲ့တင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒူမင်းဒီမိုကရေစီအဖွဲ့ချုပ် ZCD အနေနဲ့လာမယ့်ရွေးကောက်ပွဲကြရင်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာမဲဆန္ဒနေမည်နေရာ20လောက်မှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာလိုက်ပါတယ်။1990ရွေးကောက်ပွဲအနိုင်ရပါတီလက်ဖြစ်တဲ့ ZCD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရရင်လွတ်တော်အတွင်းမှာဘာတွေလှုပ်ဆောင်မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တရင်းသားဒေသတွေမှာအလုံးရင်းဝင်ရောက်ရှင်ပြိုင်မဲ့အပေါ် ZCD အနေနဲ့ဘယ်လိုသဘောထားပါကလဲဆိုတာကိုကိုစလားရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်
ဆိုမီဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံကြီးခံဥပဒေပြင်ဆင်ရေးကိုအတိတ်ကဦးစားပေးလှုပ်ဆောင်သွားမယ်လို့ ZCD ပါတီရဲ့ထွေထွေတွင်ရင်မူပူးကြံခန်းလျံကပြောပါတယ်
။ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့ဖွဲ့စည်းပုံကိုပြင်ဖို့အဓိကထားရတယ်။ဖွဲ့စည်းပုံပြင်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ကပြင်လို့မဟုတ်ဘူးအခြေခံပြီးတော့ပြင်ဖို့အဲ့ဒါကျွန်တော်တို့ကဘိုးဘွားရဲ့တပည့်ချတာရှိပါတယ်။
တပင်းချင်းပြည်နယ်မှာနိုင်ငံတော်ဆိုရနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ပေါ်မှာအကျင့်ပြတ်ချစားမှုတွေထူပြောနေတဲ့ကိစ္စတွေကိုလွတ်တော်ထဲကနေထိရောက်စွာအရေးယူဆောင်ရွက်ဖို့လှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ်
။ချင်းပြည်နယ်မှာနိုင်ငံတော်ပြည်သူနိုင်ငံတကာပြည်တဲ့လူငယ်တွေနဲ့မောဖွံ့ဖြိုးရေးလုပ်ပါတယ်။အရှင်းဆုံးအနေပြီးတော့ပထမမှုကြောင့်ထိရောက်စွာမလုပ်နိုင်တဲ့အများကြီးဖြစ်တယ်။အဲ့ဒါလည်းကျွန်တော်တို့ထုတ်ပေါ်တင်နေတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအလုံးရင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အပေါ်မှာလည်းပူကျင့်ခန်းလျံကခုလိုသဘောထားမှတ်ချက်ပေးထားပါတယ်
။အကယ်တမ်းဆိုရင်ဒီကျွန်တော်တို့က2010ပြည်မှုနဲ့ချိန်ချင်းဂရုနဲ့လက်ကျဲလာတဲ့ဒီဒီနဲ့ဖွဲ့စည်းခဲ့ပြီးတယ်ဆိုတော့ဒီနောက်ပေါင်းကျင်းလာတယ်ဆိုတော့မပြိုင်သိမ့်ဘူးပေါ့လေ။ဒါပေမဲ့ဒီမိုကရေစီနည်းရရတော့တို့ကပါတီကြီးရှိကြတယ်ဆိုတော့လေသူတို့ပြန်လဲမကတ်နိုင်ဘူးလေသူတို့သဘောထားပေါ့ဒါပေမဲ့တိုင်းသားလူမျိုးများအနေနဲ့ပေါ့နော်အခုစဉ်းစားစာဖြစ်လာပြီလေ
ပူကျင်ရှင်းထန်ဦးဆောင်တဲ့ဆိုမီဒီမိုကရေစီဖွဲ့ချုပ်ဟာ1990ရွေးကောက်ပွဲတုန်းကဆိုမီမျိုးတက်ကွန်ကရစ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီဖြစ်ပြီးဆက်စီဒီပါတီအနေနဲ့ပြန်လဲမှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်
ဆက်ပြီးတော့လာမယ့် 2015 ပါတီစုံအထွေထွေရွေးကောက်ပွဲမှာလီစုတိုင်းရင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LMDP ဟာကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကယားပြည်နယ်နဲ့မန္တလေးတိုင်းတို့မှာမဲဆန္ဒနယ်မြေ35နေရာကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။လီစုပါတီဟာအမျိုးသားရေးကိုအခြေခံတဲ့ပါတီဖြစ်တယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟောမ်ကနေအခုလိုတင်ဆက်ထားပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဟာဝါဒရေးရာထက်အမျိုးသားရေးကိုအခြေခံပြီးဖွဲ့စည်းထားတယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်
။အတိတ်ကတော့ကျွန်တော်တို့ရဲ့ပါတီရဲ့ဦးတည်ချက်ကတော့တစ်ချက်လီစုအမျိုးသားကိုအခြေခံတယ်။ပရမအစစ်တစ်တဲ့ကျွန်တော်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကျွန်တော်တို့ကဝါဒအဓိကမထားဘူး။ကျွန်တော်တို့လူမျိုးဖွံ့ဖြိုးရအောင်တိုးတက်ရအောင်ဒါဒီပါရမအချက်ဒုတိယချက်ရမှာဒီမိုကရေစီကိုကွန်မြူနတီကြတော့လို့ဒီမိုကရေစီကိုကြတော့ဒါကိုဒုတိယအဆင့်မှာကျွန်တော်စဉ်းစားတော့မယ်။
မြန်မာနိုင်ငံရှိတိုင်းရင်းသားများအနေနဲ့လီစုတိုင်းရင်းသားမျိုးနွယ်စုတွေဟာအများအပြားနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဘက်ပေါင်းစုံမှအတော်လေးကိုနောက်ကျကြံခဲ့ပြီးလီစုလူငယ်အများစုဟာကြောက်ရွံ့စိုးရိမ်မှုတွေရှိခဲ့တဲ့အတွက်အခုလိုပါတီထောင်ပြီးလီစုမျိုးနွယ်စုတွေအရေးကိုလှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆိုပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ကတော့ပါတီစုံဒီမိုကရေစီစနစ်ကိုပိုနှစ်တက်တယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကဆိုပါတယ်။
အပြည့်ဆိုင်ဆိုတဲ့အခါကျတော့ကိုပါတီကဘာလုပ်ပေးနိုင်မလဲပါတီကဘာလုပ်ပေးနိုင်မလဲတကယ်ကောလုပ်ပေးနိုင်သလားလုပ်မပေးနိုင်ဘူးလေဆိုရဲသူတို့ရေလုံဆောင်မှုပေါ်ပြည်သူကကြည့်ပြီးထောက်ခံလာမှဖြစ်တဲ့တဲ့ကျွန်တော်တို့ပါတီများတော်ကိုလက်ခံ
လက်ရှိကချင်းပြည်နယ်ရဲ့အနေထားအရရွေးကောက်ပွဲဝင်နိုင်ငံရေးပါတီ73ပါတီရှိနေပြီးအစိုးရကိုပြောင်းလဲနိုင်ရေးအတွက်စုစည်းဖို့လိုတယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခမ်းကအခုလိုပြောပါတယ်
အဓိကကတော့ဒီပါတီအချင်းချင်းစုစည်းမှအလုပ်အတူဘယ်လိုလုပ်နိုင်မလဲဆိုတဲ့အပိုင်းကိုကျွန်တော်စဉ်းစားရအောင်တူတဲ့နေရာတွေကအကုန်လုံးတူတူကလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်အားရှိတဲ့အဖွဲ့အစည်းပါတီတွေဖြစ်လာမှာပါအဲဒါမှမဟုတ်ဆိုတကွဲတပြားစီပဲလုပ်နိုင်နေဆိုရင်လုပ်မယ်ဆိုရင်တော့ဘယ်လိုမှစုစည်းဖို့ဖြစ်မှာမဟုတ်ဘူးအားလည်းမရှိပါဘူးအခုအစိုးရအပြောင်းလဲလုပ်မှုဆိုတာအကုန်လုံးစုစည်းရမှာပါ
လာမယ့်နိုဝင်ဘာ၈ရက်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း၁၀၀နီးပါးရှိနေပြီးအဲ့ဒီအထဲမှာတိုင်းရင်းသားပါတီတွေကအများစုဖြစ်နေပါတယ
်။ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
အစ်မညီနန်းရေးကိုယ်စားလှယ်အဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြည်내ပေါင်းစည်းခြင်းကိစ္စ single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်တက်တဲ့ကိစ္စတွေအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီရာ
BNI 1.0 သားတွေရဲ့တိုင်းသတင်းလွှာကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကနေမနက်ဖြန်မနက်ထုတ်လင်းမဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့ခွန်9နာရီအထိလိုင်းဒူမီတာ2432 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းချင်းညို့ကိုမက်ခင်ဖြူတွေကရှင်းပြပါမယ်
ဒီရဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့ခဲ့တဲ့ဒိန်အပျက်စီးပိုင်းစားတချို့ဟာပြီးခဲ့တဲ့2014ခုနှစ်မတ်လတုန်းကဗဟေလိဆက်ဆံပြောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 လေယာဉ်ကအစိပ်ပိုင်းတချို့လားဆိုတာအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေကြိုးစားနေပါတယ်။ခန့်မှန်းခြေ2မီတာလောက်ရှိတဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပျက်စီးပိုင်းစားတခုကိုမာဒါဂတ်စကာကျွန်းနိုင်ငံအနီး Reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့တုန်းကရှာတွေ့ခဲ့တာပါရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း259ဦးသေဆုံးခဲ့ရတဲ့ဘုံးခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကုပ်မီမွန်ဒီကနေ့အစောပိုင်းကပဲကွက်မျက်ခံလိုက်ရပါပြီ။သူရဲ့နောက်ဆုံးအစ်စ်လူငင်းချမ်းသာကွင်တောင်းခံမှုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ပိုင်းအကြမှာပဲအသက်53နှစ်အရွယ်မီမွန်ကိုရဲအဆောင်ချက်တနည်းကျကျချထားတဲ့နက်ပူဝါမြို့မှာကျိုးပေးကွက်မျက်လိုက်တာဖြစ်ပါရဲ့ရှင်။တရားမဝင်တစ်ခုထုတ်မှုနဲ့မကြခင်တုန်းကပဲနှစ်ချီထောင်နှံတွေချမှတ်ခံရတဲ့တရုတ်နိုင်ငံသား155ယောက်အပါအဝင်အကျဉ်းသား8000နီးပါးကိုမြန်မာအစိုးရကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ဒီကနေ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံသားအကျဉ်းသား210ပါဝင်ပြီးဒီအထဲမှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်တယ်လို့တရုတ်အစိုးရအစိုးရအရာရှိတူပြောဆိုတာကိုတရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြပါရတယ်။အခုပြန်လွှတ်လာသူတွေထဲမှာတော့ဘိုင်မွန်တက်နေချာနယ်ကအက်ဒီတာနဲ့သတင်းတောင်9ဦးနဲ့အတူနိုင်ငံရေးအကျဉ်းသားတဒါဇင်နီးပါးပါဝင်တယ်လို့ပုံမှုချုပ်ဟောင်းတန်းထွန်းအပါအဝင်ထောက်လှမ်းရေးအရာရှိဟောင်းတို့လည်းပြန်လွှတ်လာတယ်လို့ AAPPBနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းကပြောပါရရှင်ဒုက္ခသည်များဆင်ရကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့နာကဂျမိုင်းကောင်ဒုက္ခသည်စခန်းကိုဒီကနေ့တွားရောက်ခဲ့ပါတယ်ဒုက္ခသည်စခန်းအထွေမှာတော့2012ခုနှစ်တုန်းကဆူရရဲ့ဖန်စီထိတ်ထိတ်ခံထားတဲ့ဥပရံရှောင်းမိသားစုဝင်တို့နဲ့တွေ့ဆုံစကားပြောပါတယ်ဒီနောက်ညနေပိုင်းမှာတော့မြစ်ကြီးနားမြို့ပေါ်မှာပဲကချင်ရက်ဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမခင်ဖြူတွေပြောပြသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Nick Evenoff ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိ line meter 2425 3250တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.